Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်2019ခုနှစ်မလ18ရက်တောက်ကြနေ့ညပဲ VOA အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ25 32 50နဲ့လိုင်းလက်မီတာ190ပြင် VOA ရဲ့ Facebook စာမျက်နှာကနေပြီးတော့လည်းတိုက်ရိုက်ဖန်ယူနိုင်နိုင်ပါလိမ့်ရှင်။ကျွန်မခွန်ယူပါခုညပိုင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာညချမ်းပါရှင်။ဒီနေ့ညပဲသတင်းတွေကိုကိုညံဝဲနဲ့ကျွန်မအီတန်စင်တို့ကကြီးညာပေးတော့မှာပါ။မြောက်ကိုရီးယားနိုင်ငံအပေါ်မဟာဗျူဟာနီးတကြဆိတ်ရှိတီးခံပေးထားတဲ့မူဝါဒတွေအဆုံးသတ်သွားပြီဖြစ်လို့စီးအရာအရေးယူဖို့နီးလည်းမဲ့ကြံတော့တယ်လို့အမေရိကန်နိုင်ငံသားဝင်ကြီး Rex Tillerson ကပြောပါတယ်။ဂျာမနီဝင်ကြီးချုပ် Angela Merkel နဲ့အမေရိကန်သမ္မတ Trump တို့ကဒီကနေ့ Washington DC မြို့တော်မှာသမ္မတအိမ်ပြေတော်မှာတွေ့ဆုံကြဖို့ရှိပါတယ်။မျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဗဟိုဥပဒေအကြံပေးတရားလွတ်တော်ရှိနေဦးကိုနီကိုလုံခြံတက်ဖြတ်သူအဖြစ်ဆွဆွဲခံထားရတဲ့ဂျီလင်းနဲ့တန်ရရှိသူသုံးဦးတို့ကိုဒီကနေ့မနက်မှာပဲရန်ကုန်မြို့မြောက်ပိုင်းခရိုင်တရားရုံးမှာရုံးထုတ်ခဲ့ပါတယ်ဒီလိုသတင်းတွေကြားမှာပါမခွာညွေ
ကောင်းပါပြီရှင်အခုညဆက်ပြီးနားဆင်ရမယ့်သတင်းလွှာတွေဆက်သွယ်မြင်မြန်ချက်တွေထဲမှာတော့လက်ရှိအာဏာရ NLD ပါတီရဲ့ဥပဒေအကြံပေးဦးကိုနီကိုလုံခြံသူတွေအဖြစ်တန်ရရှိသူတွေကိုဒီကနေ့ရန်ကုန်မြောက်ပိုင်းခရိုင်တရားရုံးမှာရုံးထုတ်ခဲ့ပါတယ်
ကျွန်မ300နှစ်နဲ့ဆွဲထားတယ်မြင်းဆောင်34ပါတယ်300နှစ်မြင်းဆောင်34တွဲထားတာအားလုံးဟာအခုတက်တဲ့လူအတိုင်း
အမှုကိုလာရောက်လေ့လာသူတရားလွှတ်တော်ရှင်နေတူရဲ့ပြောပြချက်နဲ့အတူနားဆင်ရမှာပါတန်လွင်မြေကုတရာတစင်းကိုဗိုလ်ချုပ်အောင်ဆန်းအမည်ကိုဂုံပြုအမည်ပေးဖို့ပြည်သူလွှတ်တော်ရဲ့ဆုံးဖြတ်ချက်ကိုကန့်ကွက်မှုတွေဇက်တိုက်ထွက်ပေါ်နေတဲ့အထက်မှာတာရင်သာအဖွဲ့တချို့လည်းပါဝင်လာပါတယ်မြန်မာနိုင်ငံကကြေးလက်ဒေသတွေမှာမွေကိုက်ခံရသူပေါင်းနှစ်စဉ်1000ကျော်ရှိတဲ့နဲ့6000ကျော်တည်ဆုံနေတဲ့အခြေအနေကိုရှော့ချဖို့ကြိုးပမ်းအားထုတ်ချက်ကိုလည်းနားဆင်ရမှာပါဒီလိုဆက်သွယ်မြင်မြန်ချက်တွေမတိုင်ခင်အခုအရင်ဆုံးထိတ်တန့်ရောက်နေတဲ့ဒေတာရင်းနဲ့နိုင်ငံတကာသတင်းတွေကိုမအီတန်စင်နဲ့ကိုညံဝဲအောင်တို့ကြီးညာပါမယ်ရှင
်။မြောက်ကိုရီးယားပေါ်မဟာဗျူဟာကြကြစိတ်ရှည်တီးခံပေးတဲ့မူဟာရတွေအဆုံးသတ်သွားပြီဖြစ်တာကြောင့်စီးရဲအရအေးယူဖို့နီလန်းသာကြံတော့တယ်ဆိုတဲ့အကြောင်းကိုအမေရိကန်နိုင်ငံသားရဲ့ဝန်ကြီး Rex Tillerson ကပြောဆိုလိုက်ပါတယ်။မြောက်ကိုရီးယားအနေနဲ့လုံခြုံပြီးစီးပွားရေးအရလားလာကောင်းတာတွေနဲ့အနာဂတ်ကိုဖန်တီးဖို့ဒီနေ့တခုတည်းသောနီလန်းကနျူကလ িয়ার လက်နက်ထုတ်လုပ်ဖို့ကြိုးပမ်းချက်တွေပယ်ထိန်တဲ့ဒုံးကျည်စမ်းသပ်ပြုလုပ်မှုတွေနဲ့လူအစုလိုက်အပြုံလိုက်တည်စေတဲ့လက်နက်ထုတ်လုပ်မှုတွေကိုဆွတ်လွတ်ရမယ်ဆိုတာကိုနားလည်ရလိမ့်မယ်လို့ဝန်ကြီး Tillerson ကတောင်ကိုရီးယားနိုင်ငံဆိုးမြို့သတင်းစာရှင်းလင်းပွဲတစ်ခုမှာပြောဆိုသွားပါတယ်။တောင်ကိုရီးယားနိုင်ငံသားရဲ့ဝန်ကြီးယွန်ပျောင်ဆဲနဲ့ပူးတွဲလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းမှာဝန်ကြီး Tillerson ကအထူးကြံဖြစ်နေတဲ့မြောက်ကိုရီးယားနိုင်ငံကိုကင်တွယ်ဖို့အစွမ်းကုန်လုပ်နိုင်မဲ့နည်းလမ်းတွေပြင်ဆင်နေတယ်လို့လည်းပြောသွားပါတယ်။အာရှနိုင်ငံတွေကိုခရီးထွက်နေတဲ့နိုင်ငံသားရဲ့ဝန်ကြီး Tillerson ဟာဂျပန်နိုင်ငံကနေတောင်ကိုရီးယားနိုင်ငံကိုရောက်ရှိလာတာပါ။မြောက်ကိုရီးယားရဲ့နျူကလ িয়ার လက်နက်ထုတ်လုပ်ဖို့ကြိုးပမ်းချက်ကိုကာကွယ်ဖို့တန်တမာရေးနည်းနဲ့အနည်း20ကျော်ချဉ်းကပ်လာတာမအောင်မြင်တဲ့အတွက်တခြားနည်းလမ်းတစ်ခုနဲ့လှုပ်ဖို့လိုနေပြီလို့ဂျပန်နိုင်ငံမှာကြာသပတေးနေ့ကပြောသွားပါတယ်။အာရှဒေသကိုလာရောက်ရတဲ့အကြောင်းရင်းနဲ့မှာဂျပန်တောင်ကိုရီးယားနဲ့တရုတ်နိုင်ငံတွေနဲ့ရှေ့ဆက်အမြင့်ချင်းဖလှယ်ဖို့တစ်စိတ်တစ်ပိုင်းပါဝင်တယ်လို့လည်းသူကပြောပါတယ်။အာရှဒေသကနောက်ဆုံးခီးစဉ်အဖြစ်တရုတ်နိုင်ငံကိုဝန်ကြီး Tillerson ခီးဆက်မှာဖြစ်ပြီးတော့တရုတ်သမ္မတရှီကျင်းပင်နဲ့တွေ့ဆုံမှာဖြစ်ပါတယ်
။နယူးယောက်မြို့သမ္မတ Trump ပိုင်Trump Tower ဆောက်ဝင်တွေကဖုန်းလိုင်းတွေကိုသမ္မတဟောင်း Barack Obama ကကြားကနေခိုးယူနားထောင်ခဲ့တဲ့ဆိုတော့သမ္မတ Trump ရဲ့စွပ်စွဲချက်အတွက်အထောက်အထားတွေလုံးဝမပြနိုင်သေးပေမဲ့သမ္မတရဲ့ပြောကြားချက်အတိုင်းအင်ဗီဒိုကဆက်လက်ရည်တည်နေပါတယ်ဖုန်းခိုးနားထောင်တဲ့အဖြစ်ပြန်မဖြစ်ခဲ့ဘူးလို့အထက်အောင်လွှတ်တော်နှစ်ရက်စလုံးရဲ့ထောင်လိုင်းရေးကော်မတီဝင်ထိပ်တန်းလွှတ်တော်တွေကပြောပေမဲ့သမ္မတ Trump ကတော့ဒီဟာသမ္မတ Trump ကဖြစ်ခဲ့တယ်လို့အခိုင်အမာဘာကြောင့်ပြောနေသလဲဆိုတာကိုကြာသပတေးနေ့ကအင်ဗီဒိုသတင်းစာရှင်းလင်းပွဲမှာမေးခွန်းထုတ်ခဲ့ကြပါတယ်အထက်လွှတ်တော်နဲ့အောက်လွှတ်တော်ကော်မတီတွေမှာပြောကြားခဲ့တဲ့ကိစ္စတွေကိုသတင်းတောက်တွေကပုံဖော်ရေးသားရမှာလိုရာဆွဲဖော်ပြခဲ့တယ်လို့အင်ဗျူတော်ပြောခွင့်ရရှောင်းစပိုင်ဆာကဆွဆွဲပြောခဲ့ပါတယ်စောင့်ကြည့်ထောင်လန်းမှုတွေနဲ့ပတ်သက်တဲ့သက်ဆိုင်ရာသတင်းအချက်အလက်အားလုံးကိုတော့ကွန်ဂရက်လွှတ်တော်ကိုမပေးရသေးဘူးလို့မစ္စတာရှောင်းစပိုင်ဆာကပြောကြပါတယ
်မိခင်ပြောင်းစုတဲ့ပြည်ဝင်ခွင့်ကန့်သတ်မိန့်အစ်စ်ကိုပြည်တော်စုတရားသူကြီးနှစ်ဦးကယာယီဆိုင်းငံ့လိုက်တဲ့ပေါ်အယူခံဝင်သွားမယ်လို့အင်ဗီရောပြောခွင့်ရရှောင်းစပိုင်ဆာကပြောပါတယ်သမရအမိန့်အစ်စ်ထဲမှာမွတ်စလင်အများစုရှိတဲ့နိုင်ငံ၆နိုင်ငံကလူတွေကိုမိခင်ပြည်ဝင်ခွင့်ပိတ်ပင်ထားတာဖြစ်ပါတယ်တရားသူကြီးနှစ်ဦးရဲ့လောရမှာချွေရင်းချက်တွေရှိတယ်လို့အင်ဗီရောပုံမှန်သတင်းစာရှင်းလင်းပွဲအတွင်းချက်တာရီနေ့မှာရှောင်းစပိုင်ဆာကပြောသွားပါတယ်သမရထရမ့်ကတော့လိုအပ်ရင်အမြင့်ဆုံးတရားရုံးထိတက်ပြီးတော့အယူခံဝင်သွားမယ်လို့ပြောပါတယ် ။တမ်းမြင့်ချက်အစ်စ်ကကြာတာပင်နဲ့ညတကောင်မှာစာပြီးအသက်ဝင်မှာဖြစ်ပေမဲ့လည်းပြည်အောင်စုတရားသူကြီးနှစ်ဦးကဒုတိယအကြိမ်ထုတ်ပြန်တဲ့သမ္မတရဲ့ပြည်ဝင်ခွင့်ကန့်သတ်မိန့်အစ်စ်ကိုဆန့်ကျင်ပြီးယာယီဆိုင်ငံ့မိန့်ကြိုတင်ထုတ်ပြန်လိုက်တာဖြစ်ပါတယ်။အစိုးရအနေနဲ့ဘာသာရေးအဖို့အခြေခံတဲ့လောရက်တွေကိုဆောင်ရွက်ခွင့်မရှိစေဖို့အခြေခံဥပဒေကပြဋ္ဌာန်းထားတာကိုသမ္မတရဲ့အမိန့်ကချိုးဖောက်ရာရောက်နေတယ်ဆိုပြီးဟာဝိုင်ပြည်နယ်ကပြည်အောင်စုတရားသူကြီးဒဲရက်ဝါဆန်ကဗိုလ်တူးနေမှာဆုံးဖြတ်ခဲ့တာပါ။သမ္မတထရန့်ရဲ့မဲဆွယ်လှုပ်ရှားမှုအတွင်းမှာအမေရိကန်နိုင်ငံကိုမွတ်စလင်တွေဝင်ရောက်ခွင့်တားမြစ်ဖို့တိုက်တွန်းခဲ့ပြီးတော့နောက်ပိုင်းမှာတော့ဒီမူဝါဒအစားအကြမ်းဖက်ဝါဒနဲ့ဆက်နွယ်တဲ့နိုင်ငံတွေကလာတဲ့သူတွေကိုအစွန်းရောက်ဝါဒတွေဟုတ်မဟုတ်စီစဲရမယ်ဆိုပြီးပြောင်းလဲပြောဆိုခဲ့တာပါသမ္မတထရန့်အစိုးရကတော့လူဝင်မှုကန့်သတ်မိန့်ဟာအကြမ်းဖက်ဝါဒချင်းချောက်မှုအန္တရာယ်ကိုတားမြစ်ဖို့မရှိမဖြစ်လိုတဲ့ကိစ္စဖြစ်တယ်လို့ပြောဆိုထားပါတယ်
ဂျာမနီဝန်ကြီးချုပ်အင်္ဂလာမာကင်းနဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်တို့ဒီကနေ့ဝါရှင်တန်ဒီစီမြို့တော်ကသမ္မတအင်မြူတော်မှာတွေ့ဆုံကြဖို့ရှိပါတယ်အစားတုံးကတော့ခေါင်းဆောင်တို့ဒီသတင်းပတ်အစောပိုင်းမှာတွေ့ဆုံဖို့စီစဉ်ခဲ့ကြတာပါဒါပေမဲ့အမေရိကန်ပြည်ထောင်စုအရှိတ်အဝါချက်မှာနှင်းမုံနှမ်းကြားရောက်ခဲ့တာကြောင့်သူတို့တွေ့ဆုံမဲ့အစီအစဉ်ကိုရက်ရွှေဆိုင်းခဲ့ရတာဖြစ်ပါတယ်ဒီကနေ့တွေ့ဆုံမှုကတော့ပြီးခဲ့တဲ့နိုဝင်ဘာအမေရိကန်သမ္မတရွေးကောက်ပွဲမှာထရမ့်မတင်မှတ်ပဲအနိုင်ရခဲ့ပြီးချိန်ကစလို့နိုင်ငံခေါင်းဆောင်တို့ပထမဦးဆုံးချိန်တွေ့ဆုံကြမှာလည်းဖြစ်ပါတယ်ရွေးကောက်ပွဲမတန်ခင်တုန်းကတော့ထရမ့်ကဂျာမနီဝန်ကြီးချုပ်ရဲ့ဒုက္ခသည်လက်ခံမှုတွေနဲ့ပတ်သက်ပြီးဆိုးရွားတဲ့မှားယွင်းမှုလို့ဆိုပြီးဝန်ကြီးချုပ်မာခဲဟာဂျာမနီနိုင်ငံကိုပြစ်စီအောင်လုပ်နေတာလို့ဝေဖန်ခဲ့မှုပါတယ်ဂျာမနီအပါအဝင်နေတို့အဖွဲ့ဝင်နိုင်ငံတွေအနေနဲ့ကာကွယ်ရေးဆိုင်ရာကုန်ကြမ်းစစ်တွေအတွက်ပုံမူကြခံတဲ့လို့မစ္စတာထရမ့်ကပြောကြားခဲ့မှုပါတယ်ဒီကနေ့ခေါင်းဆောင်တို့တွေ့ဆုံချိန်မှာတော့ရုရှားသမ္မတပူတင်ရဲ့နဲ့ပတ်သက်လို့ဘယ်လိုအကောင်းဆုံးကင်တွယ်သွားကြမလဲဆိုတာကိုမစ္စတာမာကေးထံကနေသမ္မတထရမ့်ကအကြံဉာဏ်တောင်းယူွယ်ရှိတယ်လို့နိုင်ငံရေးအကဲခတ်တွေကခန့်မှန်းနေကြပါတယ
်။ VOA American အသံညပိုင်းမြန်မာဘာသာစီစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239ကိုင်ဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ57 kHz 9885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလဲထုတ်လွှင့်ပေးနေပါတယ်ရှင
်ဒီကနေ့တောက်ကြန်ညသတင်းလေးကိုဆက်လက်ကြီးညာပေးနေပါတယ်။မြန်မာနိုင်ငံပါဝင်အရှိတောင်အာရှဒေသမှာကမ္ဘာ့ဘဏ်ကယင်းနှိမ့်နှံလုတ်ကင်နေတဲ့စီးပွားရေးလုပ်ငန်းတွေကြောင့်မြေယာသိမ်းဆည်းမှုအတင်းအဓမ္မပြောင်းရွှေ့ခံရမှုပတ်ဝန်းကျင်ထိခိုက်ပျက်စီးမှုအန္တရာယ်တွေနဲ့ရင်ဆိုင်နေရတယ်လို့ဖွံ့ဖြိုးမှုလုပ်ငန်းတွေကိုစောင့်ကြည့်အကဲခတ်နေတဲ့နိုင်ငံတကာအဖွဲ့တစ်ခုကသတိပေးလိုက်ပါတယ်။ကမ္ဘာ့ဘဏ်ကတဆင့်ခံထောက်ပံ့ပေးတဲ့လုပ်ငန်းတွေကြောင့်ဆင်းရဲမွဲတေမှုလူမှုရေးမတည်ငြိမ်မှုရာသီဥတုဖောက်ပြန်မှုတွေကိုအားပေးရရောက်တယ်လို့လည်း Inclusive Development International ရဲ့အစီရင်ခံစာတက်မှာထောက်ပြခဲ့တာပါ။မြန်မာနိုင်ငံတင်းလာရေးတိုင်တွင်းကကြောင်မီးသွေးတူးဖော်ရေးလုပ်ငန်းတွေမှာဆိုရင်လဲကမ္ဘာ့ဘဏ်လက်အောက်ခံနိုင်ငံတကာငွေကြေးCorporation IFC အဖွဲ့ကတဆင့်ထောက်ပံ့ပေးတဲ့အကြောင်းအစီရင်ခံစာမှာဖော်ပြထားပါတယ်။ IFC ကဒေါ်လာ486တန်းထောက်ပံ့ပေးတဲ့ပုဂ္ဂလိကဘဏ်လုပ်ငန်းနှစ်ခုကကြောင်မီးသွေးတူးဖော်ရေးလုပ်ငန်းမှာအဓိကယင်းနှိမ့်နှံထားတဲ့ Energy Earth Thai Company ရဲ့အစုရှယ်ယာတွေကိုပိုင်ဆိုင်ထားပြီးတော့စီမံကိန်းကအကျိုးမြတ် 80 ရာခိုင်နှုန်းကိုကုမ္ပဏီကရရှိမှာဖြစ်တယ်လို့လည်းပြောပါတယ်။ဒါပေမဲ့လည်းဘဏ်ချောင်းကြောင်မီးသွေးစီမံကိန်းကြောင့်ကျေးရွာပိုင်း23ရွာကလူပေါင်း 16,000 လောက်ထိခိုက်နိုင်တယ်လို့ပတ်ဝန်းကျင်ထိခိုက်မှုတွေလည်းကြုံရနိုင်တယ်လို့သတိပေးထားပါတယ်။
ဦးစည်စစ်တိုက်လေရင်ဒဇင်းကိုပြစ်ချခဲ့ပြီးနောက်ဒဇင်းကိုလည်းထိမှန်ခဲ့ကြောင်းစီးရီးယားကပြောဆိုခဲ့ပေမဲ့အစ္စရေးကတော့စီးရီးယားနိုင်ငံတဲကပြစ်မှတ်တွေကိုတိုက်ခတ်ခဲ့တဲ့စစ်လေရင်တွေအလုံးဘေးကင်းစွာပြန်လည်ရောက်ရှိလာတယ်လို့တောက်ကြဒီကနေ့မနေ့ပိုင်းမှာပြောပါတယ်အစ္စရေးဘက်ကတော့ဘာကိုပြစ်မှတ်ထားခဲ့လဲဆိုတာမပြောခဲ့ပါဘူးစစ်စင်ရေးလုပ်ခဲ့ကြောင်းအစ္စရေးစစ်တပ်ကဒီတစ်ချိန်ပဲရှာရှာပါပါသတင်းထုတ်ပြန်ခဲ့တာပါမတ်လ18ရက်နေ့ညမှာအစ္စရေးတိုက်လေယာဉ်တွေကစီးရီးယားနိုင်ငံတွေကပြစ်မှတ်တွေကိုတိုက်ခတ်ခဲ့ကြောင်းနဲ့စစ်စင်ရေးအပြီးမှာစီးရီးယားကဒုံခွင်းဒုံတော်တော်များများပစ်လွှတ်ခဲ့ပေမဲ့အစ္စရေးလေကြောင်းယာဉ်ကာကွယ်ရေးစနစ်ကမစ်ဆိုင်းဒုံတစ်စင်းကိုကြားဖြတ်ပစ်ချနိုင်ခဲ့ကြောင်းလည်းကြေညာချက်မှာဖော်ပြပါရတယ်။ဒီစစ်စင်ရေးတလျှောက်အစ္စရေးစစ်လေယာဉ်နဲ့ရဲသားတွေကိုထိခိုက်မှုမရှိဘူးလို့ဖော်ပြထားပါရတယ်။အစ္စရေးဘက်ကတော့ဒီလုံရက်နဲ့ပတ်သက်ပြီးတရားဝင်တိတိကျကျပြောတာမျိုးမရှိပါဘူ
း။စီးပွားနိုင်ငံမြောက်ပိုင်းသဘုံအဖွဲ့တွေထိန်းချုပ်ထားတဲ့ကြေးရွာတစ်ခုမှာရှိတဲ့ဗလီတစ်ခုကိုလေကြောင်းကနေတိုက်ခတ်ခဲ့ရတာကြောင့်လူ42ယောက်သေဆုံးပြီးတော့အထောက်အပံ့တရားတွေရရှိခဲ့ကြောင်းကိုစီးပွားလူခွေစောင့်ကြည့်လေ့လာရေးအဖွဲ့ကပြောပါရတယ်။အလပိုခရိုင်ဂျန်နာရဲမှာဖြစ်ခဲ့တဲ့ဒီလေကြောင်းတိုက်ခတ်မှုကိုဘယ်သူကလုပ်တာလဲဆိုတာမပြောနိုင်သေးဘူးလို့လည်းလန်ဒန်ချီဆိုင်ဒီအဖွဲ့ကပြောပါရတယ်။အမေရိကန်စစ်ဘက်ကတော့အဲ့ဒီဗလီနဲ့တိတ်မဝေးတဲ့စီးပွားမြောက်ပိုင်းကအယ်ကိုင်ဒါစစ်သွေးကြွအဖွဲ့တစ်ခုကိုလေကြောင်းကနေတိုက်ခတ် ခဲ့တဲ့အကြောင်းကိုပြောပါရယ်ဘလီကိုပြစ်မှတ်ထားတိုက်ခိုက်ခဲ့တာတော့မရှိပေမဲ့သူတို့ပြစ်မှတ်ထားတိုက်ခိုက်ခဲ့တဲ့ Al-Qaeda တွေအစည်းအဝေးကျင်းပနေတဲ့အဆောက်အဦကတော့အဲ့ဘလီကနေပင်90လောက်မှရှိတယ်လို့အရှိကမ္ဘာလေပိုင်းဒေတာဆိုင်ရာအမေရိကန်ကုတ်ကွေးဌာနပြောခွင့်ရပုံမှုကြီး John J. Thomas ကပြောပါရယ်အဲ့ဒီဒေတာကစီးရီးယားနဲ့ရုရှားစစ်တပ်တွေရဲ့လေကြောင်းတိုက်ခိုက်မှုတွေရှိနေတဲ့နေရာလည်းဖြစ်ပါတယ်ညနေပိုင်းဝေပြူဆူတောင်းသူတွေပြည်နေတဲ့အချိန်မှာတိုက်ခိုက်ခံရတာဖြစ်တာကြောင့်လူတရာကျော်တရာရပြီးတော့ပျက်စီးသွားတဲ့ဗလီထဲမှာပိတ်မိနေသူတွေအများပြားရှိခဲ့တယ်လို့ Syria လူခွင့်ဝဟကပြောပါရယ် Damascus မြို့တော်မှာ Syria ပြည်ပခါစတင်ခဲ့တဲ့6နှစ်ပြည့်အထိမ်းအမှတ်လုပ်နေချိန်အသေးခံဘုံခွဲတိုက်ခိုက်ခံရတာကြောင့်လူပေါင်း30ထဲမှနေသေဆုံးခဲ့ရပါတယ
်ပြည်မီးဆွဲခံရတဲ့ Iris 13ရေနံတင်သင်းမောနဲ့တိရီလင်္ကာနိုင်ငံသားတင်မောသား၈ယောက်ကိုပြန်ပြီးဆွဲငွေနဲ့တောင်းဆိုချက်တစုံတရာမရှိဘဲဆိုမာလီပင်လယ်ဓားတွေကပြန်လွှတ်ပေးလိုက်ပါတယ်ပင်လယ်ဓားတွေနဲ့မရိန်းတပ်ဖွဲ့တွေကြားပစ်ခတ်မှုဖြစ်ပွားခဲ့ပြီးနောက်ပိုင်းကြာသာပတေးနေ့မှာပဲမရိန်းတပ်ပင်လယ်ဓားတွေနဲ့ဒေသခံလူကြီးတွေကြားအပြင်းထန်ညှိနှိုင်းဆွေးနွေးပြီးပြန်လွှတ်ပေးလိုက်တာဖြစ်ပါတယ်ပြန်ပြီးဆွဲခံထားတဲ့တင်မောကို Grosset လေးဒဇင်းနဲ့ရိတ်ခါဖြည့်ဖို့လုပ်နေစဉ်ရည်ရက်နဲ့ပြစ်ခတ်မှုဖြစ်ခဲ့တာကြောင့်ဆိုမာလီနိုင်ငံဟာဘိုမြို့ကန်နှစ်ယောက်ထိခိုက်ဒဏ်ရာရခဲ့ပါတယ်။ဒေသခံလူကြီးတွေကရေနံတင်စီသင်းမောကိုပြန်လွှတ်ပေးခဲ့တဲ့အပြန်အလှန်အတွက်အဲ့ဒီပင်လယ်ဓားတွေကိုကမ်းပေါ်ပြန်တက်ခွင့်ပေးဖို့ညှိနှိုင်းခဲ့ကြောင်းတာဝန်ရှိသူတွေကပြောပါတယ်။သူတို့ကတော့ဆိုမာလီနိုင်ငံဖန့်လန်ပြည်နယ်အစိုးရကလူငင်းချမ်းသာခွင့်ပေးခဲ့တယ်လို့ဆိုပါတယ်
မလ19ရက်တောက်ကြနေညပိုင်းနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမိုက်တန်စင်နဲ့ကိုညာဝင်းအောင်တို့ကြီးညာပေးခဲ့တာပါအခုကစပြီးသတင်းလွှာတွေဆက်သွယ်မေးမြန်းချက်တွေဆက်တိုက်နားဆင်ရပါတော့မယ်ရှင်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဗဟုဥပဒေအကြံပေးတရားလွှတ်တော်ရှေ့နေဦးကိုနီကိုလှုပ်ကြံတပ်ဖြတ်သူအဖြစ်ဆွဆွဲခံထားရတဲ့ကြည်လင်းနဲ့တန်တရားရှိသူ၃ဦးကိုဒီကနေ့ပဲရန်ကုန်မြို့မှာရုံးထုတ်ခဲ့ပါတယ်။ရှေ့နေဦးကိုနီတိတ်ဆုံးခဲ့တာနှစ်လနီးပါးရှိလာတဲ့အချိန်အထိအမှုနဲ့ပတ်သက်လို့ခိုင်ခိုင်မာမာအဖြစ်မထွက်သေးတဲ့အတွက်ဝေဖန်မှုတွေလည်းထွက်ပေါ်နေပါတယ်။အပြည့်အစုံကိုတော့ VOA မြန်မာပိုင်းသတင်းတောက်မေခရန်ကုန်ကနေသတင်းပေးပို့ထားပါတယ်ရှင်
။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်NLD ပါတီရဲ့ဗဟိုဥပဒေအကြံပေးတဦးဖြစ်တဲ့တရားလွှတ်တော်ရှေ့နေဦးကိုနီကိုလှုပ်ကြံတပ်ဖြတ်မှုနဲ့ပတ်သက်ပြီးအဓိကကျူးလွန်သူတွေအဖြစ်ဆွဆွဲခံထားရတဲ့ကြည်လင်းအပြင်အမှုမှာပူးပေါင်းကြံစီသူတွေအဖြစ်အာဏာပိုင်တွေဘက်ကတန်တရားရှိထားတဲ့အောင်ဝင်းစော်အောင်စော်ထွန်းနဲ့ဇေယျဖြိုးတို့ကိုဒီကနေ့မနက်မှာပဲရန်ကုန်မြို့မြောက်ပိုင်းခရိုင်တရားရုံးမှာရုံးထုတ်ခဲ့ပါတယ်။သူတို့၃ဦးကိုတော့ဒီကနေ့တရားခွင်မှာဆွဲချက်တင်ထားတဲ့ပုံမှန်တွေကိုဖတ်ပြခဲ့တဲ့အကြောင်းအမှုကိုလာရောက်လေ့လာသူတဦးဖြစ်တဲ့တရားလွှတ်တော်ရှင်နေဦးခင်မောင်ထေကပြောပြပါဗျ
။ဟိုလူတက်မှု300နဲ့ဆွဲထားတယ်။မြင်းဆောင်34ပါတယ်။300နဲ့မြင်းဆောင်34တွဲထားတာအားလုံးဟာအခုတက်တဲ့လူအတိုင်းဂျန်တဲ့တရားခံနေလဲထတ်တူညီပြစ်ဒဏ်ရှိတယ်ဆိုတဲ့အကြောင်းအရာနဲ့ဆွဲထားတယ်။ဦးအောင်စောထွန်းတယောက်ကတော့ဒါအခုတခြားပုံမှန်တစ်ခုနဲ့ပါသူကတွဲထားတာပေါ့နော်တရားခံကိုထွက်ပြေးဖို့ဒိန်းချောင်မအပိကူညီတယ်ဆိုတဲ့ပုံမှန်နဲ့ပေါ့နော်ကြည်လင်းကို334နဲ့ဆွဲတယ်လို့ဂျန်နဲ့လူတွေပေါ့နော်ခုနကဦးအောင်သာထွန်းလာပြီဂျန်နဲ့လူတွေကိုလည်း334နဲ့ဆွဲထားတဲ့ကြောင့်လက်နဲ့ပုံမှန်ကလက်နဲ့နဲ့ပတ်သက်တဲ့ပုံမှန်နဲ့ဆွဲထားတာတနက်နဲ့ဆိုတာလည်းအကုန်လုံးပါနေတာပဲလေဒီတနက်ကိုတရားမဝင်ကိုင်းနေစသဖြင့်ဒီအကြောင်းအရာတွေပ
ါပြီးခဲ့တဲ့ဖေဖော်ဝါရီ25ရက်နေ့ကပြည်ထရေးဝန်ကြီးဌာနကပြုလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲမှာတော့ဥက္ကုဏီလှုပ်ကြံခံရမှုမှာပါဝင်သူတွေဖြစ်တဲ့ကြည်လင်းခေါ်ဖိုးထုကိုရာဇသက်ကြီးပုံမှ301လက်နက်ဥပဒေပုံမှ19စလဝကအပ်ဥပဒေပုံမှ731အောင်ဝင်းစော်ကိုရာဇသက်ကြီးပုံမှ301လက်နက်ဥပဒေပုံမှ19စဇေယျဖြိုးကိုတော့ရာဇသက်ကြီးပုံမှ302ဆက်သွယ်ရေးဥပဒေပုံမှ69ရာဇသက်ကြီးပုံမှ420နဲ့468ထွက်ပြေးနေတဲ့အောင်ဝင်းခိုင်ကိုတော့ရာဇသက်ကြီးပုံမှ302စတဲ့ပုံမှအသီးသီးတွေနဲ့မှုကင်းရဲတပ်ဖွဲ့ကတရားစွဲဆိုတင်ပို့သွားမယ်လို့ပြောဆိုထားပါတယ်။ဥကိုနီအမှုမှာတရက်လိုဘက်ကအကျိုးဆောင်ပေးမယ်ရှေ့နေဦးနေလာကတော့အမှုနဲ့ပတ်သက်လို့သူ့အမိကိုခုလိုပြောပြပါတယ်
။ဒီအဲ့ဆိုတော့သူကအခုခုလိုတစ်ခုနေတဲ့တရားကြီးဟိုတော့ဘာထိုင်နေပတ်တော့ဖွဲ့ပြီးတော့ဆက်ဖြစ်နေပါတယ်ဟိုဒီဟုတ်ကြီးတဲ့ခါကျတော့ဒီဟုတ်ဟာကျွန်တော်အဓိကကြတဲ့ဒေသကိုဖမ်းမမိသေးဘူးပေါ့နော်ဟိုအဓိကကဥက္ကုဏီအတွက်တရားစင်တာကြီးပေါ့ဗျာအဲ့အတွက်ကိုကျွန်တော်ကဆက်တင်ပြီးတော့ကြိုးပမ်းနေပါတယ်ဟုတ်ကဲ့ဒါတရားစီရင်ဖွဲ့ကပြည်သူ့နိုင်ငံကိုမရောဆွေးရတဲ့ကြိုးပမ်းစစ်ချက်တော့တတော်ကတရားစီရင်ဖွဲ့ကတော့ 不然这些事务操的年头对俺来说怎么比较好？啊，不是啊，木这种啥地方，谁来？这个这种啥年纪啊，也真没习惯的。第二是因为啥的嘛？如果你这样的，这样用的，你说几乎，因为这是没路，这种路啊，是啥玩意？
ဒီကနေ့တရက်ခွင်မှာအမှုတွေတွေကိုအကျိုးဆောင်ပေးမဲ့ရှင်တွေရဲ့အမည်စင်းကိုတင်သွင်းခဲ့ကြပေမဲ့တပ်ဖြတ်မှုကိုကိုယ်တိုင်ကျူးလွန်သူဖြစ်ဆွဆွဲခံထားရတဲ့ကြီးလင်းအတွက်ရှင်နေမရှိသေးတာမို့အစိုးရဘက်ကအစိုးရရှင်နေအကျိုးဆောင်ပေးမယ်လို့မျှော်လင့်ရပါတယ်။ဇန်နဝါရီ29ရက်နေ့ကရန်ကုန်ပြည်ပြည်ဆိုင်ရာလေစိတ်မှာအသက်ခံရတဲ့ရှင်နေဥကုန်နီဟာ NLD ရဲ့ထိတ်တန့်ဥပဒေပညာရှင်တဦးအဖြစ်အခြေခံဥပဒေပြင်ဆင်ရေးအပါအဝင်ဥပဒေရေးရာတွင်မှာအဓိကအကြံပေးနေသူတဦးဖြစ်တာကြောင့်လောက်ကျန်မှုရဲ့နောက်ွယ်မှာနိုင်ငံရေးရည်ရွယ်ချက်တွေရှိမယ်လို့အများကထင်မြင်သုံးသပ်နေကြပါတယ်။ဒါပေမဲ့လေလုံးကြုံရေးအာဏာပိုင်တွေဘက်ကတော့အမှုနဲ့ပတ်သက်လို့ကနဦးတွေးရှိချက်အရာတပ်ဖြတ်မှုဟာပုံကိုရေးမကျေနပ်တာကြောင့်ဖြစ်နိုင်တဲ့သဘောမျိုးပြောဆိုထားပါတယ်။နောက်တစ်ချိန်ယုံချင်းကိုတော့ရှေ့တင်းဘက်တောက်ကြနေမှာပြုလုပ်သွားမှာဖြစ်ပါတယ်ရှင်။
မေခစုံစမ်းတင်ပြခဲ့တာပါရှင်။အခုတရုတ်မြန်မာနယ်စပ်ကုန်သွယ်ရေးအခြေအနေကိုကြည့်ကြရအောင်ပါ။တရုတ်မြန်မာနယ်စပ်ကုန်သွယ်ရေးရဲ့အဓိကလမ်းမကြီးဖြစ်တဲ့လာရှိုမူဆယ်ပြည်ထောင်စုလမ်းဟာမကြသေးခင်ကကိုကန်ဒေတာတိုက်ပွဲတွေကြောင့်ကုန်စည်စီးဆင်းမှုတွေရော့ကျခဲ့ပေမဲ့အခုခါမှအခြေအနေပြန်လဲတည်ငြိမ်စပြုလာပြီးကုန်သွယ်မှုလည်းပုံမှန်ပြန်ဖြစ်လာနေပြီလို့ဒေတာခံကုန်သွယ်တွေကပြောပါတယ်။နယ်စပ်ကုန်သွယ်ရေးရဲ့တခြားလမ်းတစ်ခုဖြစ်တဲ့ချင်းရွှေဟော်ဘက်မှာတော့ကိုကန်ဒေတာအတွင်တိုက်ပွဲတွေမငြိမ်သက်သေးတဲ့အတွက်ကုန်သွယ်မှုကျဆင်းနေဆဲဖြစ်ပါတယ်။တရုတ်မြန်မာနယ်စပ်ဒေတာရဲ့နောက်ဆုံးအခြေအနေကို VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကတင်ပြထားပါရှင်
ဟုတ်ကဲ့ဒီလ14ရက်နေ့ကစတင်ခဲ့တဲ့ရှမ်းပြည်နယ်မြောက်ပိုင်းလာရှုံမူဆယ်လမ်းပိုင်းပေါ်ကတိုက်ပွဲတွေနဲ့ဒီလ6ရက်နေ့ကစခဲ့တဲ့ကိုကန့်ဒေသလောက်ကိုင်းမြို့တိုက်ပွဲတွေကြောင့်တရုတ်မြန်မာနယ်စပ်ကုံသွယ်ရေးရဲ့အဓိကကြတဲ့မူဆယ်နဲ့ချင်းရွှေဟော်စခန်းတွေကကုံသွယ်မှုအခြေအနေဟာကျဆင်းခဲ့တာဖြစ်ပါတယ်ဒီကနေ့မှာတော့လာရှုံမူဆယ်ပြည်အောင်စုလမ်းမကြီးပေါ်မှာတိုက်ပွဲဖြစ်ပွားတာတွေမရှိသလိုအခြေအနေဟာပြန်လဲတည်ငြိမ်လာတာကြောင့်ကုန်တင်ရင်အဝင်အထွက်တွေမြင့်တက်လာတယ်လို့မူဆယ်မြို့တတိကုံစီတိုင်အတွင်းရင်မှုဦးဆိုင်ခမောင်ကပြောပါတယ
်။ရက်တွေကဟို900 600လောက်ဝင်တဲ့နေသားကနေဒီနေ့သားအစည်းရေဟာလောက်1500လောက်ဝင်လာတယ်။အဲ့ဒီရက်တွေကဒီလမ်းမှာနည်းနည်းအထက်သေးအငုံငုံမတော်ရဲမလာရဲနဲ့လေနောက်ပြီးတော့လုံခြုံမှုအခြေအနေမကောင်းဟိုဟာလုံခြုံမှုရေးတောင်းယူတဲ့အပိုင်းကစားသားထားတော့နည်းနည်းပြန့်ကြတာလားမဒီနေ့တော့အကုန်ပွင့်ချပလိုက်လုံခြုံမှုကောင်းလာတဲ့သဘောပေါ့နော်
ဒီလ14ရက်နေ့ကပြည်တော်စုလမ်းမကြီးပေါ်မှာအနည်းဆုံးတိုက်ပွဲ၄ကြိမ်15ရက်နေ့မှာတော့တိုက်ပွဲ၃ကြိမ်ဖြစ်ခဲ့တယ်လို့16ရက်နေ့ကတော့ကားတွေကိုရပ်တန့်စီပြီးလက်နက်ကင်အဖွဲ့တွေကငွေကြေးကောက်ယူတာတွေရှိခဲ့တာဖြစ်ပါတယ်ဒီလိုဖြစ်ပွားခဲ့တဲ့နောက်ဒီရက်ပိုင်းမှာကုန်ပစ္စည်းတည်ယူကားတွေမြင့်တက်လာတယ်လို့လည်းဦးဆိုင်ခမောင်ကပြောပါတယ်ကိုကန့်ကိုပိုင်အုပ်ချုပ်ခွင့်ရဒေသဘက်မှာတော့တိုက်ပွဲတွေဟာဆက်လက်ဖြစ်ပွားနေစေရှိတယ်လို့တရုတ်နိုင်ငံဘက်ကရောက်ရှိနေသူတဦးကအခုလိုပြောပါတယ်
ไกลโดเมโดเนี่ยอ่าตรุอ่ะปิดต่อปิดไปแล้วอะตาบงบงเบนาแล้วไม่ตีจองเนี่ยๆห้าวไม่ပြောล่ะเว้ย
ပြီးခဲ့တဲ့14ရက်နေ့ကတော့အစိုးရတပ်မတော်ကရန်လုံကျိုင်းအနီးကတောင်ကုန်းတစ်ခုကိုသိမ်းယူကြောင်းသတင်းထုတ်ပြန်ခဲ့တယ်လို့15ရက်နေ့မှာတော့မော်ထိုင်းမြို့ကတပ်စခန်းနဲ့အနီးနားကိုကိုကန့်တပ်ဖွဲ့ကလက်နက်ကြီးနဲ့ပစ်ခတ်တာကြောင့်အခြေခံပညာအထက်တန်းကျောင်းနဲ့ရဲစခန်းကအဆောက်အုံတချို့ထိခိုက်ပျက်စီးခဲ့ကြောင်းတပ်မတော်ကာကွယ်ရေးဦးစီးချုပ်ယုံကသတင်းထုတ်ပြန်ထားပါတယ်ဒီလ6ရက်နေ့ကစတင်ခဲ့တဲ့တိုက်ပွဲတွေကြောင့်ကိုကန့်ဒေတာချင်းရွှေဟော်ကုံသွယ်ရေးစခန်းမှာလည်းလုံခြုံမှုအခြေအနေကိုစိုးရိမ်တာကြောင့်ကားဝင်ထွက်တွေညှော်နှဲခဲ့ပြီးတရက်ကိုကုံသွယ်မှုပမာဏအမေရိကန်ဒေါ်လာ100,000,000လောက်ကနေ5သိန်းအထိကျဆင်းခဲ့ပါတယ်။ဒီလိုကျဆင်းခဲ့ပေမဲ့ဒီကနေ့အထိတော့ကုံသွယ်ရေးအခြေအနေဟာလုံးဝရပ်တန့်သွားတာမရှိကြောင်းချင်းရွှေဟော်ကုံသွယ်ရေးစခန်းကညွှန်ကြားရေးမှူးဦးမင်းအောင်အေးကပြောပါတယ
်။ဟိုကုံသွယ်မှုကအရင်လောက်မရှိပါဘူး။ဒီလို offer ရှိတဲ့ဟိုကုန်လေချင်းသွားလာလာတော့ရှိတယ်။လုံးဝရက်တက်မှာမရှိဘူး။ဒီတော့မှာဟိုတက်ပွဲကြီးနဲ့ဖြစ်တာလည်းမရှိပါဘူး
။ကုန်လုံမျိုးကဒေသခံတယောက်ကလည်းမြန်မာပြည်ဘက်ကနေပြောင်းနေကြံတင်ပို့တာရှိပေမဲ့အခြေအနေဟာအရင်အတိုင်းတော့မရှိသေးကြောင်းပြောပါတယ်
။လေသားကုန်စီဟိုကျွန်တော်တို့ဗမာပြည်ကလာတော့ပြောင်းသားတွေပဲလာတယ်။ပြောင်းဆယ်လပင်းကြီးပြီ။ကျန်သားတော့ဒီဒေသကလည်းတောင်ဘောကြံနေတာပြုတ်ပြီးကျန်ဆက်ရုံပို့တာပေါ့။လူကြီးကလည်းပုံမှန်သွားတယ်ဒီဟိုခကြီးတဲ့သွားလာပုံမှန်သွားပါတယ်ကွာဒီကုန်းကားကျတော့ကျွန်တော်နည်းနည်းဒီဘက်ကလေးဖြစ်ပြောတယ်လမ်းလို့ရောဘယ်တော့ခါခါခါတိုင်းသွားတော့တိတ်မရှိတာဘယ်တော့
ပ ီးခဲ့တဲ့နှစ်နိုဝင်ဘာလအတွင်းကရှမ်းပြည်နယ်မြောက်ပိုင်းဒေသမှာတိုက်ပွဲတွေကြောင့်နေဆက်ကုံသွယ်ရေးကျဆင်းခဲ့သလိုအဲ့ဒီဗန္ဒာရေးနှစ်အတွင်းမှာအရင်နှစ်နဲ့နှိုင်းစာရင်ကုံသွယ်မှုတန်ဖိုးဟာအမေရိကန်ဒေါ်လာတန်320အထိကျဆင်းခဲ့ကြောင်းစီးပွားရေးနဲ့ကုသရောင်းဝယ်ရေးဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်။ဒီလိုကျဆင်းတာကတော့လက်နက်ကင်တိုက်ပွဲတွေအပြင်တရုတ်အာဏာပိုင်တွေကတရားမဝင်စံတင်သွင်းတာကိုဖမ်းဆီးတာကြောင့်လည်းပါဝင်တယ်လို့သုံးသပ်ထားပါတယ်
။တရုတ်မြန်မာနယ်စပ်ဒေသကုံသွယ်ရေးအခြေအနေကိုကိုမိုးစောတင်ပြခဲ့တာပါ။အခုတန်လွင်မြေကူးတရအနမဲအပေါ်မှာအခြေတင်ဖြစ်နေတဲ့ဘက်ကိုလည်းအလှည့်ပေးပါအောင်မရှင်။မွန်ပြည်နယ်မော်လမြိုင်မြို့နယ်ချောင်းစုံမြို့သားကတန်လွင်မြေကူးတရကိုအမျိုးသားကောင်းဆောင်ဗိုလ်ချုပ်အောင်ဆန်းကိုဂုဏ်ပြုအမည်ပေးဖို့လွှတ်တော်ရဲ့ဆုံးဖြတ်ချက်အပေါ်ကန့်ကွက်မှုတွေဆက်လက်ထွက်ပေါ်နေတာမှာအခုနောက်ဆုံးတိုင်းရင်းသားအဖွဲ့အစည်းတချို့လည်းပါဝင်လာပါတယ်။ဒေသခံမွန်နိုင်ငံရေးအတိုင်းဝိုင်းသားမကတခြားတိုင်းရင်းသားအဖွဲ့အစည်းတွေကပါလွှတ်တော်ရဲ့ဆုံးဖြတ်ချက်နဲ့ပတ်သက်လို့ထောက်ပြခဲ့ကြတာပါ။အပြည့်စုံကိုတော့ VOA မြန်မာပိုင်းသတင်းတောက်နိုင်ကွန်းအင်ကသတင်းပေးပို့ထားပါတယ်ရှင်
။မွန်ပြည်နယ်တန်လွင်တရားချောင်းစုံကိုဗိုလ်ချုပ်ဦးစန်းတရားဖြစ်အမည်ပေးဖို့ပြည်သူ့လွှတ်တော်ကနေဆုံးဖြတ်လိုက်တာဟာဒေသခံတိုင်းရင်းသားတွေကိုအလေးမထားရရောက်တယ်ဆိုပြီးကန့်ကွက်နေတဲ့အထက်မှာနောက်ထပ်တိုင်းရင်းသားအဖွဲ့အစည်းတွေပါဝင်လာတာဖြစ်ပါတယ်။အထူးသဖြင့်မျိုးရပြန်လည်သိမ်းမြေဦးစားပေးဖို့ကတိပြုထားတဲ့ NLD အရသာအစိုးရအနေနဲ့တည်လို့ရကြောင်းရေမှန်းချက်တွေကိုသိခိုက်မှစိုးရိမ်တာကြောင့်သဘောထားထုတ်ပြန်ရတာဖြစ်ကြောင်းမွန်ပြည်နယ်ကရင်ရေးဦးဆောင်ဖွဲ့ကခေါင်းဆောင်ဖြစ်သူစောကျော်မိုးကပြောပါတယ်
။ပြည်သူရွေးကောက်တင်မြှောက်မှုအရာပြည်သူဥပဒေပြုလွှတ်တော်တွေကိုရောက်သွားတဲ့ပြည်သူကိုယ်စားလှယ်တယောက်ကဒေသခံပြည်သူတွေရဲ့ဆန္ဒကိုမျက်ခြေမပြတ်တမ်းသိရမယ်လို့ဆိုထားပါတယ်။ပြီးလို့ရှိရင်ဒေသခံပြည်သူတွေရဲ့ဆန္ဒဒီလောက်ကပြည်သူတွေရဲ့လူအင်ဆန္ဒကိုအခြေခံတဲ့ခိုင်းစင်မှုတွေပေါ်မှာပဲဆောင်ရွက်ရမှာဖြစ်ပါတယ်။သူတို့ရဲ့ဆန္ဒကိုမျက်ခြေပြတ်ပြီးတော့မိမိရဲ့တကူရေးဆန္ဒနဲ့ပြုလုပ်မယ်ဆိုလို့ရှိရင်ဒီမိုကရေစီမဆန်ဘဲနဲ့အာဏာရှင်ဆန်သွားနိုင်တဲ့အနေအထားမျိုးဖြစ်တဲ့အတွက်ဒါလေးကိုဝင်ပြီးတော့ထောက်ပြခြင်းဖြစ်ပါတယ်။အခုကျွန်တော်တို့တိုင်းပြည်လူထုခေါင်းဆောင်ကိုနိုင်ကဥတီရှောင်းလန်းနေတဲ့တခုထီတော့ရည်မှန်းညာဖြစ်တဲ့အမျိုးသားပြန်လည်တက်မြက်ရေးပေါ့။အဲ့ဒါပြီးတော့မှ Federal ပြည်ထောင်စုစစ်စစ်ကိုသွားနိုင်မှာဖြစ်တဲ့အတွက် Federal ရှုထောင့်ကကြည့်မယ်ဆိုလို့ရှိရင်ဒီကိစ္စက win 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 မဖြစ်ဘဲနဲ့ lose 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 သာဖြစ်စေတယ်လို့ကျွန်တော်မြင်လို့ win 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 solution ဘက်ကိုသွားနိုင်အောင်လို့ကျွန်တော်တို့ဝင်ရောက်ထောက်ပြခြင်းဖြစ်ပါတယ်။
အမျိုးရပြန်လဲရင်ညာစစ်ရေးနဲ့နိုင်ငံတော်တည်ဆောက်ရေးကာလအတွင်းတိုင်းရင်းသားဒေသတွေမှာပူချုံစန်းသရမ်းမြေပေးရေးကိစ္စဟာမသိလျော်သေးသလိုဒီမိုကရေစီအုပ်ချုပ်ရေးရှုထောင့်အနာဂတ်ဖက်ဒရယ်ပြည်ထောင်စုအရေးရှုထောင့်ရဒေသခံပြည်သူလူထုတွေရဲ့သဘောထားဆန္ဒကိုလစ်လျူမရှုသင့်ပဲအကောင့်ထဲဖော်ပေးသင့်တယ်လို့တသုံမြို့နယ်ကရင်ရေးဦးဆောင်ဖွဲ့ကသဘောထားထုတ်ပြန်ခဲ့တာပါ။အလားတူမိုးမြင်တဲ့ကြန့်ခန့်ရေးနဲ့ဖွံ့ဖြိုးရေးပါတီအနေနဲ့လည်းတန်လွင်သရမ်းမြေပေးရေးကိစ္စမှာဒေသခံပြည်သူတွေရဲ့သဘောထားဆန္ဒနဲ့တစ်ထပ်တည်းဖြစ်ကြောင်းမနေ့ကကြေညာချက်ထုတ်ပြန်ခဲ့ပါတယ်။မွန်ပြည်နယ်မော်လမြိုင်မြို့နယ်ချောင်းစုံမြို့ကိုဆက်သွယ်ထားတဲ့ရခိုင်တန်လွင်တရားချောင်းစုံကိုပူကျုံအောင်ဆန်းတရားမြေဖြစ်ပြောင်းလဲသတ်မှတ်ဖို့မတ်လ14ရက်နေ့ကပြည်သူ့လွှတ်တော်စည်းဝေးကနေမဲခွဲဆုံးဖြတ်အတည်ပြုခဲ့တာပါ NLD မျိုးရသီမူကရေစီဖွဲ့ချုပ်လွှတ်တော်ကိုယ်စားလှယ်တွေလွှမ်းမိုးထားတဲ့ပြည်သူ့လွှတ်တော်ကနေမဲခွဲဆုံးဖြတ်တဲ့အပေါ်မှာရှမ်းတိုင်းဒေသများဒီမိုကရေစီဖွဲ့ချုပ်သူရင်မှုဆိုင်ညွတ်လွင်ကအခုလိုတုံ့တက်ထားပါတယ်
လွှတ်တော်မှာမဲခွဲလွှတ်တော်မှာနိုင်နေတယ်အဲ့ဒီလိုလုပ်နေတယ်ဒီနေ့ဒီဆန္ဒတော်ကားကိုဒီဒီမကြည့်ဘူးလို့ဆိုဆက်ပြီးမစင်းရဘူးဆိုတော့ဒီနေ့ဒီအားလုံးဘဝလေးချင်ကြီးဖြစ်ခဲ့တယ်ဘယ်လိုမှချုပ်ချက်လာအရင်ကနိုင်ငံရေးဘက်ကကခလို့ချင်တာလုပ်လို့ရတယ်ဟုတ်တယ်ချင်တာလုပ်ခဲ့လို့ဆိုအမိပါချင်းလို့ဆိုတော့အမိုက်တော်ရတာရှိတယ်
လက်ရှိမွန်ပြည်နယ်တွင်ဒေသခံတွေမလိုလားတဲ့သရမီပေးရေးကိစ္စကို NLD အစိုးရအနေနဲ့လှုပ်ဆောင်နေတာ NLD မျှော်မှန်းထားတဲ့အမျိုးသားရင်ကြားစစ်ရေးလမ်းစဉ်ကိုအကျိုးရုပ်စေတယ်လို့ချင်းမျိုးသားဒီမိုကရက်တစ်ပါတီဥက္ကဋ္ဌဦးစိုးစံကဆိုပါတယ
် NLD အစိုးရအလုပ်လုပ်ရမှာကတိုင်းသားတွေနဲ့ဒီလိုညီညွတ်ဖို့ကိစ္စကိုသူရှိတမ်းတင်ရမှာအဲ့ဒီထားမှာသူကသူနိုင်တဲ့ကာလမှာသူဒေသခံတွေတကယ်ကိုအင်ရှင်တွေရဲ့သဘောထားကိုလစ်လျူရှို့ပြီးတော့လှုပ်ချင်အောင်လှုပ်သွားတယ်လို့ပဲကျွန်တော်အဲ့လိုမြင်တယ်တကယ်တမ်းတော့ဒီဟာကသူတို့ပြောတဲ့အမျိုးသားရင်ကြားစီရဲ့အတွက်အကျိုးလုံးဝမပြုတ်ယုံမကဘူးတော်တော်လေးကိုအကျိုးရုပ်စေနိုင်မယ်လို့ကျွန်တော်ယုံကြည်ပါတယ်
လက်ရှိမှာစကိုင်းတိုင်းဒေသကြီးကလေးဝမြို့မှာရှိတဲ့မြေကူးတရားကိုပူကျုံအောင်ဆန်းတရားဖြစ်အမည်ပေးဖို့ NLD ပါတီကနေကြိုးပမ်းနေပါတယ်ဒီပေါ်မှာဥဆိုးဆန်ကခုလိုပြောပါတယ
်စကိုင်းတိုင်းကတော့ကျွန်တော်တို့ရဲ့ကိဝပေါ့ဗျာကျွန်တော်တို့ရဲ့အပေါ့ဝမှာရှိတဲ့တရားကြီးပေါ့ကျွန်တော်တို့အဓိကအသုံးပြုတဲ့တရားကြီးပါတကယ်တမ်းတော့ဒီဟာကရှိပြီးသားနာမည်နဲ့ပဲကျွန်တော်ရှိစေခြင်းတယ်ဘာဖြစ်လို့လဲလို့ဒီချိန်မှာဒီလိုနာမည်တစ်ခုအတစ်ပေးခြင်းအပြင်ကောင်းကျိုးထက်ဆိုးကျိုးတွေကအများကြီးထွက်လာနိုင်တယ်လို့ကျွန်တော်မြင်တယ
်မုံပြင်းတဲ့ဝင်းကြီးချုပ်သောက်သားအေးဆန်ကတော့မုံပြင်းတဲ့သွေးမြှကူးတရားကိုဗိုလ်ချုပ်ဆန်းမြီမှတ်ခေါ်ရတာဟာဂုဏ်ယူစရာတစ်ခုလို့သတင်းမီဒီယာတွေကပြောဆိုခဲ့ပါတယ်မွန်ပြည်နယ်မြို့နယ်ဒေသတိတိကဒေသခံတွေရန်ကုန်မြို့မှာရှိတဲ့မွန်မျိုးသားတွေကတော့လာမဲ့တနင်္ဂနွေနေ့မှာတရားမီပြောင်းလဲရေးနဲ့ပတ်သက်ပြီးမော်လမြိုင်မြို့မှာကန့်ကွက်ဆန္ဒပြဖို့လည်းစီစဉ်ထားပါတယ်ခင်ဗျာ
နိုင်ကွန်းအိမ်စုံစမ်းတင်ပြခဲ့တာပါရှင်။အခုမြန်မာပြည်ရဲ့ကြေးလက်ဒေသတွေမှာမွေးအန္တရာယ်လျှော့ချနိုင်တော့မလားဆိုတာကိုလည်းကြည့်ကြရအောင်ပါ။မြန်မာနိုင်ငံမှာမွေးကြိုက်ခံရသူပေါင်းနှစ်စဉ် 13,000 ဝန်းကျင်ရှိတဲ့အနေနဲ့သေဆုံးသူအရေအတွက်က600ဝန်းကျင်ရှိပါတယ်။ဝေးလံခေါင်တီရက်တွေကစည်ရန်နွမ်းပါသူတွေကြားမှာရင်ဆိုင်နေရတဲ့မွေးအန္တရာယ်ကိုလျှော့ချနိုင်ဖို့ရည်ရွယ်ပြီးဩစတြေးလျနဲ့မြန်မာသိပ္ပံပညာရှင်တွေကြိုးပမ်းဆောင်ရွက်ပေးနေတဲ့အခြေအနေကိုတော့ VOA သတင်းတောက် Ron Corbin ရဲ့သတင်းပေးပို့ချက်ကိုမတ်ဤတန်ဆင်ကပြောပြမှာပါရှင်။
ဒီနှစ်ကမွေးကြိုက်ခံရသူ 13,000 လောက်ရှိတဲ့နေရာမှာနှစ်စဉ် 600 လောက်အသက်ဆုံးရှုံးနေရတယ်လို့မြန်မာနိုင်ငံရဲ့တရားဝင်စစ်တမ်းတွေအရဖော်ပြထားပါတယ်။အထူးသဖြင့်အသက်မွေးဝမ်းကြောင်းအတွက်စပါးရိတ်နေရတဲ့ကြီးလက်လူထုကြားမှာအဖြစ်များတယ်လို့လည်းဖော်ပြထားပါတယ်။စပါးကင်းလဲခွင်းတွေမှာကြွက်တွေပေါ်တော့ဒီကြွက်တွေကိုစားဖို့အစိတ်ပြင်းတဲ့မွေးပွေးတွေမွေးဟောက်တွေလည်းရောက်လာတတ်ကြပါတယ်။မွေးကြိုက်ခံရရင်ဖြင့်အရေးပေါ်ဆေးကုသခံနိုင်ဖို့အဝေးကြီးကိုသွားရတော့လမ်းမကောင်းတာနဲ့အခြေခံရန်ရအဆောက်အုံတွေကောင်းကောင်းမွန်မွန်မရှိတဲ့အကြောင်းမွေးကြိုက်ခံရသူတွေကိုအသက်ကယ်နိုင်အောင်ဆေးကုသမှုအချိန်မီခံယူနိုင်ဖို့ခက်ခဲလာပါတယ်။အချိန်မြတ်မြတ်အရေးပေါ်ကုသမှုခံယူဖို့အရင်ရည်ကြည့်တဲ့အကြောင်းကိုတောင်ဩစတြေးလျတောင်ဝင် Adelaide စေယုံကကြောက်ကအထုကူ Chen Opa ကအခုလိုပြောပြပါတယ်
။ So all these factors accumulate to a long delay between bite
အကြောင်းတော့အဆင်မပြေတာတွေကြောင့်မွေးစိတ်ဖြည့်ဆည်းရဖို့အချိန်ကြန့်ကြာမှုတွေနဲ့ကြုံရတဲ့ဆိုရင်ကျွန်တော်တို့အနေနဲ့မွေးစိတ်ဖြည့်ဆည်းများထုတ်နိုင်ပြီးလိုအပ်တဲ့နေရာတွေမှာရှိတဲ့ရေခဲတစ်တာတွေမှာလွယ်လင်းတကူထားနိုင်မှုအကူအညီပေးမှာပါ။ကျန်းမာရေးလုပ်သားတွေစီကအကူအညီအလွယ်တကူရနိုင်အောင်လဲစောင့်ရက်ရမှာပါ။
မြင်းတွေကိုမွေးစိတ်ထိုးပြီးတော့မွေးစိတ်ဖြည့်ဆည်းထုတ်ရမှာအခုမွေးစိတ်ကိုခံနိုင်တဲ့မြင်းတွေရဲ့အသက်ရှင်နှုန်းလည်းမြင့်လာပါတယ်။တွေးအားနဲ့ယောဂအာဟာရတဲ့ဆိုင်ရန်ကျန်းမာရေးပြဿနာစတာတွေရှိတဲ့မြင်းတွေမှာတော့သိဆုံးမှုနှုန်းများနေပါသေးတယ်။မြန်မာမြင်းထိန်တွေစီကနေမြန်မာမြင်းတွေကိုဂရုစားရတဲ့ပုံစံတွေကိုမွေးစိတ်ဖြည့်ဆည်းထုတ်သူတွေကပြန်လေးလာတော့မှသူတေသနာပြုမှုကိုပိုးပြီးထိထိရောက်ရောက်လှုပ်ဆောင်နိုင်တာပါ
။ So in the last 10 months the average horse mortality is something like 6 or 7 per month compared to 50 per month.And this is very
You know ကမွေးစိတ်ထိုးပြီးသေးတဲ့မြင်းကောင်ကြီးကတလောက်ကိုအကောင်50လောက်ရှိခဲ့ရာကအခုဒီလွန်ခဲ့တဲ့ဆယ်လအတွင်း6ကောင်9ကောင်လောက်ပဲရှိပါတော့တယ်ဒါဟာသတင်းကောင်းပါမြင်းတွေမှာသာမကလူတွေအတွက်ပါထိရောက်တဲ့မွေးစိတ်ဖြည့်ဆည်းရှိလာပါတယ်တလောက်မှာမြင်းကောင်ကြီးတည်ဆုံမှုနှုတ်နဲလေးလေးမွေးစိတ်ဖြည့်ဆည်းပုံများများထုတ်နိုင်လေးပါပဲ
ဒါကြောင့်မွေးစိတ်ဖြည့်ဆည်းထုံတုံးကစီးပလင်းတသိန်းကနေ6သိန်းအထိမြင့်မားလာပါတယ်ဩစတြေးလျနိုင်ငံသားရေးရာနဲ့ကုန်သွယ်ရေးဌာန DFAT နဲ့မြန်မာကျန်းမာရေးဌာနတို့ပူးပေါင်းပြီးတော့2014ခုနှစ်ကစတင်ခဲ့တဲ့ဒေါ်လာ 1.89 တန်တန်ဒီစီမံကိန်းကတစ်နှစ်ကိုမွေးကြိုက်ခံရသူ900ကနေ800အထိရှိနေတဲ့မန္တလေးဝန်ကျင်ဒေသကိုအယုံဆိုင်ဆောင်ရွက်နေပါတယ်ပြည်သူ့ကျန်းမာရေးဆိုင်ရာအကြီးအကဲကတိကအာဖဇာမာမုတ်ပါဝင်တဲ့ဒီဩစတြေးလျအဖွဲ့မှာအက်ဒလိတ်အမျိုးသမီးနဲ့ကလေးစေယုံကကမ္ဘာကျော်အစိတ်ဖြည့်ဆည်းလေးလာသူတွေပါဝင်ပြီးတော့မြန်မာနိုင်ငံကပညာရှင်တွေဒေသခံတွေနဲ့ပူးပေါင်းပြီးကျန်းမာရေးကဏ္ဍအတွက်လိုအပ်တဲ့စီမင်းစည်းကမ်းတွေကိုချမှတ်ဖို့ဆောင်ရွက်နေကြပါတယ်။မွေးကြိုက်ခံရသူနှုန်းကတရားဝင်စီးရင်မှပြထားတဲ့အထက်ပိုပြီးအများကြီးပိုနေတယ်လို့မာမုတ်ကလက်တတော်ကောက်ယူထားတဲ့စစ်တမ်းတွေအရဖော်ပြထားပါတယ
်။ It's not a new phenomenon. It happens because many people do not reach the health system where the recording takes place.
ပိုးထီသူတွေကဆေးုံတွေမရောက်တော့မှတ်တမ်းမှမတွေ့ရမဆမ်းပါဘူး။တချို့ကဆေးမီးတို့နဲ့ကူးကြပြီးတော့တချို့ကျတော့ဆေးုံမရောက်ခင်တည်ဆုံးကြတာတွေလည်းရှိပါတယ်။တချို့ကျတော့ကြိတ်မိတ်ခံပြီးတော့နောက်ဆုံးတော့လည်းကောင်းသွားတာတွေရှိပါတယ်
။ဒီစီစဉ်ကဒေတာကန်ဆေးဘက်ဆိုင်ရာတွေရောဆေးဝါးနဲ့မအပ်ဆက်တဲ့လူမှုအတိုင်းဝိုင်းတွေရဲ့ပြည်သူစောင့်ရှောက်နိုင်မှုစွမ်းရည်ကိုမြင့်တင်ပေးနေတာလို့သူကပြောပါရယ်။ဒီစီမံကိန်းကရွာ150ထိလူမှုစည်းဝေးပွဲတွေလုပ်ပြီးတော့ငွေကြိုက်ခံရရင်စောင့်ရှောက်ပေးနိုင်တဲ့အသိပညာတွေကိုလူ9000လောက်ထိကိုပို့ချပေးနေတာပါ။နေအောင်ကြီးတုံရေခဲတစ်တာတွေကိုမွေးစိတ်ဖြည့်စေတဲ့အနည်းနာမှာအလွယ်တကူထားပြီးတော့မြန်မြန်စောင့်ရှောက်နိုင်မှုအတွက်ရည်ရွယ်တယ်လို့သိပ္ပံပညာရှင်တွေကပြောပါရယ်။ဒီစင်ခုံမှုကကနဦးမွေးကြိုက်ခံရပြီးချင်းစောင့်ရှောက်မှုထက်ပိုတယ်လို့မမုတ်ကပြောပါရယ်။မြန်မာနိုင်ငံမှာမွေးကြိုက်ခံရသူအများဆုံးကအစင်းရဲဆုံးသူတွေထဲမှာပါပါရယ်။နေရှင်လာများစေယုံတက်ရတော့အကုန်ကြဆေးတွေများပြီးတော့မိသားစုတွေအတွက်ဝင်ပြီးပါရယ်။ဒီစီမံကိန်းရဲ့မူနဲ့နည်းလမ်းတွေကမြန်မာနိုင်ငံနေရာအနှံ့မှာလည်းဒီစနစ်နဲ့ဆောင်ရွက်နိုင်ပါသေးရဲ့ရှင်။
မအီတန်စင်ပြပြသွားတာပါရှင် VOA မြန်မာပိုင်းအစီအစဉ်ကိုအီးမေးလ်ကနေပြီးဆက်သွယ်လို့ရင် bamis@voanews.com ကိုဆက်သွယ်နိုင်ပါတယ်စာရိုက်ကနေဆက်သွယ်လို့ရင်တော့ VOA မြန်မာပိုင်းအစီအစဉ်ရန်ကုန်စာရိုက်ကြီးစာရိုက်တက်တာအမှတ် 855 ကိုစာရေးသားဆက်သွယ်နိုင်တယ်လို့တယ်လီဖုန်းနဲ့ဓာတ်ရိုက်ဆက်သွယ်လူသူတွေအတွက်တော့ဖုန်းနံပါတ် 1-239-382-999 လေးကိုခေါ်ဆိုနိုင်ပါတယ်ရှင်
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။BOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.boanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါရှင်2019ခုနှစ်မလ18ရက်တောက်ကြနေညပိုင်း VOE အစီအစဉ်တွေကိုလိုင်းဒိုမီတာ24 25 32 50နဲ့လိုင်းလက်မီတာ190တို့ကနေတိုက်ရိုက်ဖမ်းယူနိုင်နိုင်ပါတယ်။ည10နာရီအထိထုတ်လွှင့်ပေးသွားမယ့်သတင်းပတ်ဆင်ကဏ္ဍတွေထဲမှာတော့အမျိုးသမီးကန္တာသုတဆုံးလင်အမေရိကန်တခွေနဲ့အတူသိပ္ပံနဲ့ဤပညာအစီအစဉ်မှာမြမတွင်းထွက်ကြောင်မြတ်ရတနာတွေထဲကတဆင့်ခံတိုက်တွေကတဆင့်တွေ့ရှိရတဲ့စိန်အကြောင်းကိုအခုလိုနားဆင်ရမှာပါ
။တကယ်တမ်းပြောမယ်ဆိုရင်စိန်က600 900လောက်ပြပါတယ်အထင်ရှားဆုံးပြောမယ်ဆိုရင်တော့မိုးမိတ်ဒေတာပေါ့နော်မိုးမိတ်ရဲ့နောက်ဖက်ပေါ့အဲဆယ်မိုင်လောက်กว่า
ဒီကြောင့်မြတ်ပညာရှင်ဦးတင်ကျော်တန်ရဲ့ပြောပြချက်ကိုနားဆင်နိုင်ကြမှာပါအဲ့ဒီလိုစီစဉ်နေတဲ့အခါမှာအခုအရင်ဆုံးအမျိုးသမီးကဏ္ဍကိုထုတ်လွှင့်ပေးပါမယ်ရှင်မြန်မာနိုင်ငံအပါအဝင်နိုင်ငံပေါင်း106နိုင်ငံမှာပြိပက္ခတွေနဲ့ဆင်းရဲမွဲတေမှုတွေကြောင့်လူကုန်ကူးခံရသူပေါင်း23တန်ဝန်းကျင်ရှိတဲ့အကြောင်းလူကုန်ကူးမှုတိုက်ဖျက်ရေးနဲ့ပတ်သက်လို့ကုလသမဂ္ဂလုံခြုံရေးကောင်စီမှမတ်လ15ရက်နေ့ကဆွေးနွေးခဲ့ကြပါတယ်မြန်မာနိုင်ငံရဲ့ပြိပက္ခဖြစ်ပွားရာကချင်နဲ့ရှမ်းပြည်နယ်အစရှိတဲ့ဒေသတွေမှာအမျိုးသမီးနဲ့ကလေးငယ်တွေဘာကြောင့်လူကုန်ကူးခံနေရတယ်ဆိုတဲ့အကြောင်းကိုဒီသတင်းပတ်ရဲ့အမျိုးသမီးကဏ္ဍမှာတော်လလတန်ကတင်ပြထားပါတယ်ရှင်
'Cause it only serves to make me more determined to achieve my final goal.
Women and girls in particular are targeted again and again and again. We see brutal sexual
violence. We have tackled it with mata kani jayare. Here is a long arm. Adin adama akain kanya. Adin adama sinimya de phi yongsa kanya. Limbang sanya jichun phi atong cha kanya da ri apawin. Tai yeset de limbang sanya khong bon phyat mu dui ko ခဏီကြရတယ်လို့ကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂိုတရက်စ်ကကုလသမဂ္ဂလုံခြုံရေးကောင်စီမှမလ15ရက်နေ့ကကျင်းပခဲ့တဲ့ပြည်ပခဒေသတွေမှာလူကုန်ကူးမှုခေတ္တရဲ့ကျွန်းစနစ်နဲ့အတိအဓမ္မလူအားပေးခိုင်းစေမှုဟန်တာရေးကာဝေးနဲ့နှိကိုရေးဆိုင်ရာညီလာခံမှာအခုလိုပြောသွားခဲ့တာဖြစ်ပါတယ်။ကမ္ဘာပေါ်မှာမြန်မာနိုင်ငံအပါအဝင်ဆီးရီးယားအာဖဂန်နစ္စတန်လီဘီးယားဆိုမာလီးယားစာရှိတဲ့ပြည်ပခတွေရင်ဆိုင်နေရတဲ့နိုင်ငံတွေအပါအဝင်နိုင်ငံပေါင်း106နိုင်ငံတို့မှာလူကုန်ကူးခံရသူပေါင်း20တန်းရှိပြီးလူကုန်ကူးမှုကနေရာဇဝတ်ဂိုင်းတွေဟာနှစ်စဉ်ဒေါ်လာဘီလီယံ150ဝန်းကျင်ရှာလို့ရခဲ့ကြတယ်လို့လေကုလသမဂ္ဂကဆိုပါတယ်။ဒီနီလာကမှာကုလသမဂ္ဂဆရာမြန်မာတမတ်ကြီးဦးဟောက်တူစွမ်းနဲ့တက်ရောက်ခဲ့ပါတယ်။မြန်မာနိုင်ငံမှာလူကုန်ကူးမှုပြဿနာကိုဖြေရှင်းနိုင်ဖို့တိုင်းရင်းနဲ့နှစ်ကိုင်းတပ်ဖွဲ့တွေနဲ့မြန်မာစစ်တပ်ကြားပြည်ပခါတွေအဆုံးတတ်နိုင်ဖို့လိုအပ်ကြောင်းသူကပြောခဲ့ပါတယ
် Cessation of conflict and building peace is one of the most important solutions to solve the problems of human trafficking
လူကုန်ကူးမှုပြဿနာကိုဖြေရှင်းနည်းတွေနဲ့ရေးကြီးဆုံးကတော့ပြည်ပခါတွေဆုံးသက်ရေးနဲ့ငြိမ်းချမ်းရေးတည်ဆောက်ဖို့ပဲဖြစ်ပါတယ်ဒီမိုကရေစီကျင့်သုံးနေတဲ့မြန်မာအစိုးရဟာအမျိုးသားပြည်လည်ချင်းကြားစေရေးနဲ့ငြိမ်းချမ်းရေးပေါ်ဆောင်ဖို့နိုင်ငံရဲ့ရေးကြီးတဲ့ဦးစားပေးလုပ်ငန်းတွေမှာထည့်သွင်းထားပြီးအဲ့ဒီဥတီကျအောင်မြင်စေဖို့လဲကျူပန်းမှုတန်ဋိဌာန်ခိုင်မာပါတယ
်မြန်မာနိုင်ငံနေနဲ့လူကုန်ကူးမှုတိုက်ဖျက်ရေးနဲ့ပတ်သက်လို့နိုင်ငံတကာစာချုပ်တွေကိုလက်မှတ်ရေးထိုးထားတာဖြစ်ပါတယ်ရာဇဝတ်ဂိုင်းတွေနေဆက်ဖြတ်ကျော်ကျူးလွန်တဲ့ပြစ်မှုဆိုင်ရာစာချုပ်လူကုန်ကူးမှုတိုက်ဖျက်ရေးစာချုပ်အပြင်ရွှေပြောင်းခြေချသူတွေလူကုန်ကူးခံရမှုတိုက်ဖျက်ရေးစာချုပ်စသဖြင့်စာချုပ်တို့ကိုလက်မှတ်ရေးထိုးခဲ့တာဖြစ်ပါတယ်2005ခုနှစ်မှာလူကုန်ကူးမှုတိုက်ဖျက်ရေးဥပဒေကိုအတည်ပြုခဲ့ပြီးပြောင်းလဲနေတဲ့အခြေအနေတွေနဲ့ကိုက်ညီစေဖို့ပြန်လည်ပြင်ဆင်နေကာလက်ရှိမှာ၅နှစ်စီမံချက်နဲ့လှုပ်ဆောင်နေတယ်လို့လည်းသမ္မတကြီးကပြောခဲ့ပါတယ
် We have also taken appropriate measures to prevent potential human trafficking, slavery and labor exploitation in conflict areas.
ပြည်ပခဖြစ်ပွားဒေသတွေမှာလူကုန်ကူးမှုကျွန်းပြမှုနဲ့လူအားခေါင်းပုံဖြတ်မှုတွေကိုဟန်တားနိုင်မှုလည်းလိုအပ်တဲ့အရေးယူဆောင်ရွက်ခဲ့ပြီးဖြစ်ပါတယ်အရေးယူဆောင်ရွက်မှုစိတ်ပိုင်းအဖြစ်လူကုန်ကူးမှုအကြောင်းသတင်းဖြန့်ချိမြှဝေတာတင်နန်းနေပေးတာ နိုးကြားမှုရှိစေဖို့ဆွေးနွေးမှုတွေပြုလုပ်ခဲ့ပါတယ်။တိုင်းရင်းသားဘာသာတွေနဲ့လည်းစာဆောင်တွေဖြန့်ဝေခဲ့ပါတယ်။ဒါတွေကိုအစိုးရအပြင်ဒေသခံ NGO တွေ၊နိုင်ငံတကာ NGO အဖွဲ့တွေ၊ဘာသာရေးအဖွဲ့အစည်းတွေနဲ့ပူးပေါင်းလှုပ်ဆောင်ခဲ့ပါတယ
်။ခုလိုလုံခြုံရေးကောင်စီမှလူကုန်ကူးမှုပြဿနာဖြေရှင်းဖို့မြန်မာနိုင်ငံအနေနဲ့ကြိုးပမ်းနေတဲ့အကြောင်းတာမကြီးကပြောခဲ့ပေမဲ့လို့လေလက်ရှိမြန်မာနိုင်ငံမှာပဋိပက္ခဖြစ်ပွားရာဒေသတွေဖြစ်တဲ့အထူးသဖြင့်ကချင်နဲ့ရှမ်းအစရှိတဲ့ဒေသတွေမှာလူကုန်ကူးမှုအခြေအနေကဘယ်လိုရှိပါသလဲ။တိုင်းရင်းအမျိုးသမီးနဲ့မင်းကလေးငယ်တွေဘာကြောင့်လူကုန်ကူးခံကြရတဲ့အခြေအနေကိုစိုက်ရောက်ခဲ့ပါသလဲဆိုတာကိုဆက်တင်ပြလို့ပါလေ။မွန်းနေလီကတော့ကချင်အမျိုးသမီးအစည်းအရုံးကဖြစ်ပါလေ
။ကချင်ပြည်နယ်နဲ့ဒီမြောက်ပိုင်းရှမ်းပြည်နယ်ဆိုလို့ရှိရင်ဒီတရုတ်နဲ့ညီရပါပဲနော်။တရုတ်မင်းနမိတ်ချင်းဆက်နေတဲ့အခါကျတော့ဒီလူကုန်ကူးမှုကပိုပြီးတော့လွတ်လပ်မှုဖြစ်လာတယ်။လွတ်လပ်ဆိုတော့တချို့အမိသားစုတွေမှာဆိုလို့ရှိရင်ဒီအဖေကဘယ်လိုလဲမင်းစွာတုံးဆွဲတယ်။တုံးဆွဲတဲ့ပုံမှာပြန်လာလို့ရှိရင်အိမ်မှာအမေကိုရိုက်နေတယ်နှိမ့်ဆက်တယ်အဲ့လိုမျိုးအခြေအနေတွေဖြစ်လာတဲ့အခါမှာဒီတမီးဖြစ်တဲ့ကလေးပေါ့နော်ဆိုလို့ရှိရင်ဒီလိုမျိုးနေ့တိုင်းဒီကိစ္စတွေကိုမြင်နေကြုံတွေ့နေရတဲ့အခါကျတော့သူ့မှာထွက်ပေါက်ချလာတယ်ချလာတဲ့ပုံမှာတခြားနိုင်ငံမှာသူကအလို့ရှာဖို့အတွက်သူကြိုးစားလာတယ်အဲ့ဒီပုံမှာပဲအခွင့်ကောင်းယူပြီးတော့ပေါ့နော်အဲ့လိုမျိုးဟိုရောင်းစားတဲ့အခြေအနေပေါ့နော်ဒီအဲ့လိုမျိုးဖြစ်နေတဲ့ဒီမျိုးတမီးငယ်လေးတွေကိုရောင်းစားတာတွေအဲ့လိုမျိုးအခြေအနေလည်းရှိတယ်ပြုလို့ရှိရင်တချို့မိသားစုတွေဆိုလို့ရှိရင်ဒီအဲဘယ်လိုပြောဒီမိုးရစွာတော့တုံးချင်းအဖြစ်ညာတော့အဖြစ်ဒီပတ်စံပဲမြင်လာတာပေါ့နော်ပတ်စံပဲရချင်လာတဲ့အခါကျတော့အဲဒီခြားနိုင်ငံကဒီညာတော့အဖြစ်ဒီပြုတ်ဖက်ကပေါ့နော်အဲကွန်ဖိုးတွေပေးပတ်စံများများပေးပြီးတော့လာတောင်းရမ်းပြီဆိုလို့ရှိရင်ဘာမှစုံစမ်းတာမရှိဘဲနဲ့ဒီကိုယ့်ရဲ့သမီးတွေကိုအဲလွတ်လွတ်လပ်လပ်နဲ့ပေါ့နော်ဒီရှော့ရှော့ရှူရှူနဲ့အဲပစံရနာကြောင့်ဒီလိုမျိုးပေးစားတဲ့ရှိတယ်အဲ့လိုမျိုးပေးစားတာတခြားနိုင်ငံရောက်သွားတဲ့အခါကျတော့အဆက်အသွယ်မရတော့တဲ့အခြေအနေပေါ့နော်ကြောက်နေတဲ့အခြေအနေပေါ့နော်တခြားနိုင်ငံမှာပြန်ပြီးတော့ရောင်းစားခံရတဲ့အခြေအနေပေါ့နော်ဒီလိုမျိုးကဒီလူကုန်ကူးမှုအခြေအဆက်တွေကလည်းအများကြီးရှိနေတော့ပေါ့နော်ဒါတွေကလည်းဒီမြို့ဆေးဝါးစစ်တနာလေးကြောင့်အဲတချို့မျိုးသမီးတွေကထွက်ပေါက်ရှာလာတယ်တချို့မျိုးသမီးတွေဟာဆိုလို့ရှိရင်မြို့ဆေးဝါးတောက်တုံးတဲ့အဖေတွေနေဆက်တယ်ရိုက်နေတယ်ပြီးလို့ရှိရင်အိမ်မမနေချင်တဲ့အခါကျတော့ထွက်ပြေးတယ်အဲ့လိုမျိုးခြေလေးပေါ့နော်အဲ့ဒီခြေလေးကိုမှဒီလူကိုတုံးတော့ပို့ပြီးတော့ဖြစ်ပြပါ
ကရှင်တိုင်းရင်သူမေရီတုံကတော့2017မှာမြန်မာစစ်တပ်နဲ့ KIA ကြားတိုက်ခိုက်မှုတွေစတင်ဖြစ်ပွားပြီးနောက်မန်စီမိုးမောက်ပြည်နယ်တွင်းရှိအိုးအိမ်မဲ့ဖြစ်ကြတဲ့ဒုက္ခသည်တောင်းကြော်ကိုလူသားချင်းစာနာမှုအကူအညီပေးနေတဲ့အဖွဲ့ဖြစ်တဲ့လူမှုအလင်းလို့အဓိပ္ပာယ်ရတဲ့ကချင်လူမှုအခြေပြုအဖွဲ့ကဖြစ်ပါလေသူကပဋိပက္ခကြောင့်ဒုက္ခရောက်ပြီးလူကုန်ကူးခံရတဲ့ကချင်အမျိုးသမီးတွေရဲ့ဘဝကိုအခုလိုပြောပြခဲ့ပါလေ
ကျမတို့ညဆိုတော့ဒီစိတ်ကြောင့်မလို့ပေါ့ကချင်ပြည်နယ်နဲ့ဆန်းပြည်နယ်မှာဆိုရင်စုစုပေါင်းဒုက္ခရောက်တဲ့အဲဒီ IDP တွေအားလုံးကဒီဒေသကအထက်ပြေးတုံးဆောင်နေတဲ့အားလုံးကတသိန်းနဲ့တောင်းပေါင်းနေရှိတယ်အခုအချိန်မျိုးပြောဆိုလုံခဲ့တဲ့2015စက်တင်ဘာမှာပဲကျမတို့ကလေးနှစ်ပြည့်ပြီးမှအဲ့ဒီရဲ့အခြေအနေကျမတို့လေ့လာဆန်းစစ်မှုတည်းကျမတို့လုပ်ခဲ့ပေါ့။
Okay.
အဲ့ခါမှာအခုကပြောရမယ်ဆိုရင်ကျမတို့ဟိုဒီဒုက္ခတဲ့အားလုံးအတွက်နိုင်ငံတကာဒီသားချင်းစာနာပံ့ပိုးမှုအကူအညီကတော်တော်ညော့နေတာကိုကျွန်တော်တွေ့ရတယ်။ဒီလူပေါင်းတသိန်းကျော်ဟာဆိုရှင်9နှစ်ကျော်ကြက်မှနေပြီဖြစ်တဲ့အတွက်သူတို့ရဲ့နေရက်ကိုဘယ်လိုမှပြန်လို့မရဘူး။ရင်းဆိုင်ရေးရတာမရနိုင်တွေ့တကယ်ကိုစစ်မှန်တဲ့ညှိရပြီးတကယ်ကိုတို့ပြန်ခုရမယ်ဆိုချင်ပြန်မယ်လို့ဖြစ်တယ်ဒီငန်းနေတဲ့မှာဆိုအခြေအနေတစ်ဒီ IDP မှာနှစ်နာဆုံးချုံမှုလို့ပြောရမလားတော်တော်လေးနှစ်နာတဲ့အပိုင်းလို့ကျမတို့ပြောရတယ်ကြောင့်အခုချိန်မှာကျမအငြင်းန်းဒီဒုက္ခတဲ့ခံကိုကျမအငြင်းန်းသွားတယ်မိခင်တွေနဲ့လည်းစကားပြောတယ်ပေါ့လေနော်အတက်အရန်ကြီးရဲ့အမျိုးသမီးဆိုရင်တို့ trauma ထိနေပြီပေါ့ကျမတို့ဒီတိုင်းတိုင်းကအငြင်းန်းတောင်ပေါ်မှာနေရဆိုပေမဲ့အငြင်းန်းကိုယ့်ရဲ့လုံအားနဲ့ကိုယ်ကိုနေပြီးစားရကိုယ့်အိမ်မှာကိုယ့်ဟာကိုယ်အငြင်းန်း manage လုပ်နေရလို့ကဒီလိုမျိုးအချင်းအကျက်ထဲမှာနေရာထိုင်တာကအစဒီဆယ်ပေပတ်လဲ၁၂ပေပတ်လဲအခန်းထဲမှာမိခင်မိဘရောသမက်ရောချွေးမရောသားသမီးရောအကုန်လုံးဒီလိုစုပြီးနေရဆိုရင်တို့ရဲ့ privacy ဒါကအမျိုးသမီးတွေတဲ့ကောအရန်ကိုဒါစိတ်ကြီးခိုက်စရာဖြစ်တယ်ပေါ့နော်ဒီလိုမှချုပ်ချုပ်ထောက်ပါရတယ်ကျမတို့ camp ထဲမှာဒီ၅နှစ်တာအရဆိုရင်ကျမတို့ကြည့်မယ်ဆိုရင်အမျိုးသမီးငယ်လေးတွေသူအမျိုးသမီးငယ်ဆယ်ကျော်တက်လေးပဲဖြစ်လာတယ်ဆိုတဲ့ကလေးတွေက ကျမ်းမင်းအားလုံးကလည်းတည်ုပ်ပြီးနဲ့နီးတဲ့အခါကျတော့ဒီလိုအခြေအနေတစ်ခုမှာတို့ကဘာရဖြစ်တော့တို့ရဲ့အဲဒီလွတ်လပ်မှုတစ်ခုအနေနဲ့တော့လည်းကောင်းစိတ်ထွက်ပေါက်ခုနေနဲ့တော့လည်းကောင်းတချို့ဆိုအတငယ်ရွယ်နဲ့အိမ်ထောင်ပြုတ်သွားတဲ့ဟာမျိုးလေးချို့ဆိုရင်အိမ်မနေမယ်ဆိုခဏပြောတဲ့အဟာကိုစမ်းပါကျမနည်းနည်းမြင်အောင်ပြေပေါ့ဒီလိုဆယ်ပေဆက်နေပြီးခမမိသားစု10ယောက်ရှိနေအားလုံးကစက်စက်တိတ်တိတ်နေရတဲ့အခါမှာမိသားစုကိုထောက်ပံ့ဖို့ဆိုတဲ့ဟာမျိုးစိတ်နဲ့ပြုတ်ပြီးတော့အလုတ်လုတ်သွားချတဲ့အမျိုးသမီးဟာဆိုရင်ရောင်းစားခံရတာမျိုးဖြစ်လာတဲ့ကိုတက်လို့တဲ့အတိုင်းဒါဘုံမင်းကိုမရတဲ့ဟာမျိုးလေးနေပေါ့လေနော
်မြန်မာနိုင်ငံဟာအမေရိကန်နိုင်ငံဂျာယီဌာနရဲ့နှစ်စဉ်ထုတ်ပြန်တဲ့လူကုန်ကူးမှုဆိုင်ရာအစီရင်ခံစာမှာလူကုန်ကူးမှုတိုက်ဖျက်ရေးမှာပူးပေါင်းဆောင်ရွက်မှုအ ਨੇ ဆုံးဖြစ်တဲ့အနိုင်ဆုံးအဆင့်3မှာတက်မှတ်ခံခဲ့ရတဲ့နှစ်အတော်များများရှိခဲ့ပြီးဖြစ်ပါကြောင်းတင်ပြရင်းဒီသတင်းပတ်ရဲ့မြို့သူများကန္တာကိုနှီးကုန်းချုပ်အပ်ပါလိမ့်ရှင
်ဒေါ်လာလာတန်စီစီတက်ဆက်ပေးနေတဲ့မြို့သူကန္တာကိုအခုလိုတောက်ကြနေညပိုင်းမှာအစ်ထုတ်လွှင့်ပေးပြီးပြန်လည်ထုတ်လွှင့်ချက်ကိုစနေနေ့မနေ့ပိုင်းမှာနှာစင်နိုင်ပါတယ်အခုဆက်ပြီးနှာစင်ရမယ့်သုတဆုံးလင်အမေရိကန်တခွင်စီစဉ်မှာတော့ Zoo Studio ကိုတည်ထောင်ခဲ့သည့် Arian Zoo ဟာကြောင်းပြီးအောင်ဆက်မတက်ဖဲလုပ်ငန်းခွင်ဝင်ဖို့ကိုသာပိုးပြီးစိတ်ဝင်စားခဲ့တဲ့အကြောင်းအပိုင်းနှစ်ကိုကိုအောင်အောင်ကတင်ပြပေးမှာပါရှင်
ဆိုတော့ဒီပေါ့လေမီဒီယာလုပ်ငန်းတစ်ခုကိုဟိုအမေရိကမှာဟိုအောင်မြင်နဲ့လှုပ်လာနိုင်ဖို့ဆိုတာတော်တော်ခက်ခဲပါတယ်ဆိုတော့ဒီမီဒီယာလုပ်ငန်းကိုဘယ်တော့ဆက်ပြီးတော့လုပ်ခဲ့တာလဲ
ဒီကျွန်တော် company studio ဘယ်နှစ်ကစလဲဆိုတော့2012ကနေစတယ်ဒါပေမဲ့ကျွန်တော်ကမီဒီယာတဲမှာဘယ်တော့နေစလဲဆိုတော့ကျွန်တော်က1998ကနေစတယ်ကျွန်တော် 12 years old ပဲကနေစတယ်ကျွန်တော်ဘလို့စတူဒီယိုကနေစတယ်ဒီစားနေစားပြီးတော့ကျောင်းသွားလိုက်တယ်ကျောင်းပေါ်အဲ့မှာဟိုပိုနားလည်အောင် study လုပ်တယ်ပေါ့လေပြီးတော့ college သွားလဲ university သွားလိုက်တယ်ဒါပေမဲ့ university သွားပြီးတော့ college of bro အကြီးကြီး university သွားတယ်အဲ့ကျောင်းပါခေါ်ဆို University of Southern California အညာသွားလိုက်တယ်ဒါပေမဲ့ကျွန်တော်ကျောင်းနဲ့တိတ်မလိုက်ဘူးဆိုတော့ကျောင်းသွားတာတိတ်မကြိုက်ဘူးဆိုတော့ကျောင်းကနေဟိုအလကားသွားလိုက်ရတယ်ဒါပေမဲ့ဟိုမပြီးလိုက်ဘူးပြီးတော့ drop out လုပ်လိုက်တယ်ပြီးတော့မှဟို business ကျဝင်လိုက်တယ်ကျွန်တော
်ဆိုတော့ဒီလုပ်ငန်းကိုစပြီးတော့လုပ်တဲ့အခါမှာရောဟိုဘလို့အခက်ခဲတွေကိုကိုဖြတ်တန်းခဲ့ရလဲဒီအချိန်တွေကိုမရောက်ခင်မှာပေါ့လေ
အခက်ခဲကျတော့အရင်ကကျတော့အခက်ခဲပတ်စံအခက်ခဲပေါ့နော်ဒီ business side ရင်ပတ်စံဘာပတ်စံမှမဝင်လာဘူးဆိုပတ်စံရှာဖို့ကတခြားနည်းတွေနဲ့ရှာရတယ်ကျွန်တော်ကအရင်စတော့ကဘာလောက်ရလဲဆိုတော့ကျွန်တော်ကကျောင်းစီရလောက်ရတယ်ကလေးလေးတွေပေါ့ဟိုဘဂန်ဒီဘာစီရတယ်ဖတ်ဒီဘာစီရတယ်အကုန်လုံးရှော့လောက်ရတယ်ပေါ့နော်ပတ်စံနေနေစုလို့ရအောင်ပြီးတော့မှဒီစတူဒီယိုဆော့ပြီးတော့အဲ့မှဖြည်းဖြည်း rank ကိုပေးပြီးတော့လူတွေကိုကူညီရတာပေါ့လေမဲ့ဘာပို့တယ်လဲဆိုတော့ကျွန်တော် business ကကြီးစီးတွေလူတွေကိုရောင်းတာမဟုတ်ဘူးကျွန်တော်မှာတော့ဘာလဲဆိုလူတွေကိုကူညီတာကူညီတာသူတို့ကဟိုvideo လုပ်ရင်ကုနီပေးတာပေါ့ကုနီပေးတော့သူတို့ပတ်စံပေးတယ်အဲ့ပတ်စံကဟို profit ပေါ့နော်ဒါပေမဲ့ mentality ကနော်ဟိုဒီ business တွေဝင်လူတွေကိုကုနီနဲ့ဟို mindset နော်နဲ့ဝင်လိုက်ရင်ပိုအဆင်ပြေတယ်နော်ပတ်စံဟို lover ကြီးပြီးတော့ဟို profit အားကိုချမ်းသာကြတာနဲ့ဝင်လာတာမဟုတ်ဘူး
လုပ်ငန်းတစ်ခုကိုလုပ်တဲ့အခါမှာဟိုငွေမျက်နှာတစ်ခုတည်းကိုကြည့်တာမဟုတ်ဘဲနဲ့ဒါကိုကစေတနာအပြည့်နဲ့နောက်တစ်ခုကလည်းဒီလုပ်ငန်းကိုချစ်တဲ့စိတ်နဲ့ဒါလုပ်ဖို့ဟိုလုပ်ကင်ခဲ့တာကြောင့်အခုလို့ဟိုအောင်မြင်လာတယ်လို့ဟိုဆိုလိုတာပေါ့လေဆိုတဲ့အခါကျတော့နောက်တစ်ခုကဒီလုပ်ငန်းမျိုးကိုလုပ်ဖို့ဘာကြောင့်ရွေးချယ်ခဲ့တာလဲ
ဒီလုပ်ကိုဘာဖို့ချက်လဲဆိုတော့ကျွန်တော်ကတော့အလုပ်အကုန်လုံးချက်တယ်ဒါပေမဲ့ဒီအလုပ်ကကျတော့ဟိုသူများတွေကဟိုဒီကကျက်ရှိတယ်ကျွန်တော် for example ကျွန်တော်ကလေဗီဒီယိုလုပ်တယ်နော်ဟိုငငယ်တော့ဟိုတရုတ်ဆန်ဖြစ်တော့လေဒါပေမဲ့လူတွေကနှီးတယ်ဓာတ်ပုံဟိုဓာတ်ပုံရိုက်တယ်နော်တချို့လူတွေကလေကျွန်တော်ပို့လေဓာတ်ပုံရိုက်ပေးတယ်ဒါပေမဲ့ပြန်အဲ့ဓာတ်ပုံကိုကြည့်လို့ရအောင်ပြန်ရဖို့အောင်တအားကိုကြိုက်ဆောင်ရတယ်နော်တခါကျရင်ဟိုဓာတ်ပုံရိုက်တဲ့လူကနေဓာတ်ပုံရိုက်ပေးတယ်ပြီးတော့ကြိုက် love you ဆောင်ပြီးတော့မရဘူးဆိုတော့တွေ့ရတယ်ဒီမှာဘာလဲဆိုတော့ opportunity ရှိတယ်ဒီ American မှာ or just အများကြီးပဲလူတွေကတခုခုလုပ်ရင်အလုပ်လုပ်ရင်အားကိုနေတယ်နေနေလာနေနေလာစောင့်နေရတယ်ဆိုတော့အဲ့စားနေတွေ့တော့ ကျွန်တော်အာအဲ့ဆာကျွန်တော်လုပ်နိုင်တယ်ပုံမြင်မြင်လုပ်နိုင်တယ်ပုံမြင်မြင်လုပ်ပြီးလူတွေကနေသဘောကျအောင်လုပ်နိုင်တယ်ဆိုတော့အဲ့ရလုပ်လိုက်တော့အောက်ထွက်သွားတာပေါ့ဟိုညစ်စစ်စစ်ရစီရကြည့်ရပေါ့နော်လူတွေကဘာလို့လဲကျွန်တော်ကဘာလို့လဲဘာလို့လဲဆိုတော့ကျွန်တော်နဲ့လူတခြားလူတွေကဘာလို့လဲဆိုတော့ကောင်းတဲ့ဗီဒီယိုမြန်တဲ့ဗီဒီယိုလို့တယ်ဆိုအဲ့စားနေကျွန်တော်ဝါသနာပါဝါတာလူတွေကိုပြောင်းလို့တာပေါ့နော်မြန်မြန်လုပ်ပေးတယ်သူစိတ်အေးအောင်လုပ်ပေးတယ်ဟာပဲ
အေဒရီယန်ကဒီအခုလုပ်ငန်းမှာရောလူအင်အားဘယ်လောက်လောက်နဲ့လုပ်နေရလဲ
အာအခုမှကျတော့ကျွန်တော်ဒီမှာ team မှာကျတော့တောက်ရောက်ရှိတယ်ဒါပေမဲ့တခါကျန်ပုံများတယ်တခါကျန်ပုံနေတယ်အာအလုပ်က every အလုပ်ကကျတော့ဟိုမတူဘူးပေါ့နော်တခါကျန်ဟို3ယောက်ပဲလုပ်တယ်ဒီတချို့အလုပ်တရားလေတချို့တရားကျတော့တစ်ယောက်ပဲလုပ်တယ်အော်နှစ်ယောက်ပဲလုပ်တယ်
Adrian ရဲ့ဒီ studio လဲဟိုကျွန်တော်တို့ဟို online မှာတွေ့တာပေါ့လေဟို studio ဆိုလဲဒါတော်တော်ကြီးကြီးပါတယ်ဆိုတော့ဒီကုန်ကြဈေးတွေကိုရောကိုအမြဲတမ်းအလင်းမီအောင်ပေးရလဲ
ဆို studio ပေါ်ကတော်တော်ကြီးရှိတယ်အလို့သမားတွေကလည်းဝင် line ဟိုထွက်လိုက် blooms ဆို freelance record နော်အလို့လို့မှာပဲပတ်စင်ရတယ်တချို့လူတွေကကျတော့ different ဖြစ်တယ်တချို့ company ကပါလဲဆိုတော့အလို့လို့လိုက်မလို့လိုက်ပတ်စင်ရတယ်ဟိုစူးစမ်းလိုက်မစူးစမ်းလိုက်ပတ်စင်ရတယ် minimum wage ရတယ်နော်ကျွန်တော်ကကျတော့အမော်တော့မဟုတ်ကျွန်တော်ကကျတော့အလွတ်တော့ရင်ပတ်စင်ရတယ်ပိုကျိုးစားရင်ပိုပတ်စင်ရတယ်ပိုကောင်းလာလေပိုပတ်စင်ရပါတယ်ဆိုတော့လူတွေကိုအာကျိုးစားဖို့ပို encourage တော့ပေါ့နော်တချို့လူတွေကကျတော့ပြင်းရင်နှင်းနှင်းလောက်လိုက်မြင်မြင်လောက်လိုက်မထူးပတ်စံပတ်စံပဲဟိုနေပြီးနေပြီးအတူတူပဲဒါပေမဲ့ကျွန်တော်ကကျတော့ different ဖြစ်တယ်ပိုကောင်းလေပိုပတ်စင်ရတယ်ဆိုတော့ပို study လောက်လိုက်နောက်လည်းအောင်ကိုလုံနိုင်ရင်ဟို successful ဖြစ်တယ
်အမေရိကကိုဘယ်အချိန်တုန်းကစရောက်တာလဲအဲ့ဒီဟို Adrian Zoe ရဲ့အကြောင်းလည်းနည်းနည်းပြောပြပါအောင
်ကျွန်တော်ဘယ်မှာမွေးလဲအဖျောက်ကနေမွေးတယ်ဘယ်မှာပြီးမှာငါဒီလိုလာတော့ကျွန်တော်9နှစ်ပဲရှိတယ် 5 years old နှစ်က1989ဒီလိုရောက်လာတယ်ကျွန်တော်အဖေနဲ့အမေကဘယ်မှာပြီးတော့ဆရာဝန်နေဖြစ်တယ်ဒါပေမဲ့ဒီလိုရောက်တော့ဘာမှမရှိတော့ဘူးဒီလိုလာတော့ဘာဖြစ်လို့ဆိုဆင်းရဲတယ်အောက်ဆင်းရဲတယ်ဆိုတော့အဖေနဲ့အမေတအားကိုစူးစမ်းတယ်နော်အလုပ်လုပ်တယ်ဟိုလုံနိုင်တဲ့အဆောက်လုပ်တယ်ကလေးတွေကိုဟိုအစာကျွေးလို့ရအောင်ပေါ့နော်အဲ့ဒါဆိုကျွန်တော်တအားတအားတအားချစ်တာပေါ့နော်ကျွန်တော်အဖေနဲ့မျိုးတအားချစ်တယ်ဆိုတော့ဒီတန်ငန်ကြောက်ရောက်ပြီးတော့ဒီလောက်လုံနိုင်တဲ့ဥစ္စာကျွန်တော်အဖေနဲ့မျိုးကျေးဇူးတင်တာပေါ့သူတို့အခုမှသူတို့ retire လုပ်ပြီဆိုတော့ဒီ business တွေနဲ့ဟို profit တွေနဲ့သူတို့အဖေနဲ့မျိုးဟိုအစားကောင်းကောင်းကျွေးလို့ရတယ်ညတွေဟိုခေါ်ရတယ်အဲ့ဒါကျတော့ပိုဟိုစင်တော့ပိုသူတို့ပြောပြည့်စရာကောင်းတယ
်ဆိုတော့ Adrian Zoe ကအမေရိကကိုရောက်တော့9နှစ်အရွယ်ပေါ့လေအခုကျတော့ဒါအသက်30ကျော်ပေါ့32ဆိုတော့ဟိုမြန်မာစကားကိုမမေ့အောင်ရောကိုဘယ်လိုလုပ်ခဲ့လဲ
မြန်မာစကားကိုမမေ့အောင်ဟိုဘယ်လိုလဲဆိုတော့အဖေနဲ့မေစကားပြောတယ်မြန်မာလိုဟိုပြောနိုင်လောက်ပြောတာပေါ့လေဒါပေမဲ့သူတို့ကအဆတယ်ဒါပေမဲ့နောက်ပြတော့ဘာလို့လဲဆိုတော့ကျွန်တော်ကကျတော့ဗမာသင်းကြံ festival တွေကိုကျွန်တော် volunteer လုပ်တယ်ဗမာတွေနဲ့ဟိုဆက်ဆံလို့ရအောင်လေဟို charity work တွေပဲလုပ်တယ် pony ကြောင်းတွေတော့ပြတော့ဟိုကူညီပေးတယ် charity လုပ်တယ်ကျွန်တော်ဗမာလူတွေကိုတော်တော်ချစ်တယ်ဒါပေမဲ့ဗမာတကယ်ချင်းတိတ်ရှားတယ်ဒီနားမှာလေကျွန်တော်ရဲ့age နေရာပေါ့လေဟိုရှားတော့ဟိုခက်တာပေါ့ online မှာကျတော့လူတွေကဗမာတွေလာစကားပြောတယ်တခါကြတယ်ဒါပေမဲ့Facebook one the Bomalo စကားပြောတာနဲ့လူဆက်ဆံဟို in person စကားပြောတာနဲ့ thing do
ကိုအောင်စီစဉ်တက်ဆက်ပေးနေတဲ့တုဒ္ဒဆွန်လေးအမေရိကန်တခွင်အစီအစဉ်ကိုအင်ကာနေ့မနေ့ခင်မှလည်းနောက်တစ်ကြိမ်နားဆင်နိုင်ပါလိမ့်ရှင်အခုနောက်ဆုံးနားဆင်ကြရမယ့်သိပ္ပံနဲ့နည်းပညာအစီအစဉ်ကိုတော့ဒေါခင်မျိုးသက်ကစီစဉ်တင်ဆက်ထားပါတယ်ရှင်မြန်မာနိုင်ငံမှာအဖိုးတန်တွင်းထွက်တွေဖြစ်တဲ့ဗရမယာနေလာနဲ့ကျောက်စင်းတွေလောက်တံပိုးသိပ်မကြီးပေမဲ့ကျောက်မြက်တန်ဝင်တွင်းထွက်တွေဖြစ်တဲ့အညံပန်းအပါဝင် semi precious အမျိုးအစားတွေနဲ့ precious stones ဖြစ်တဲ့စိန်တွင်းထွက်တွေအကြောင်းဒီတစ်ပတ်မှာပြောပြပေးပါစီ။မြန်မာနိုင်ငံမှာထိတ်တန့်ရတနာတွေဖြစ်တဲ့ဗရမယာနေလာနဲ့ကျောက်စင်းတွေထွက်နေတာမို့မြန်မာကျောက်မြက်တွေအကြောင်းပြောရင်စိန်ကိုထည့်ပြီးပြောလို့မရှိကြတယ်လို့မြန်မာနိုင်ငံမှာစိန်ပါထွက်တယ်ဆိုတာကိုသိမသိကြပါဘူးမြန်မာနိုင်ငံမှာစိန်ထွက်တဲ့ပင်မတိုက်တွေမတွေ့ရပေမဲ့ပင်မတိုက်ကနေတိုက်စားတည်ဆောင်ပြီးပို့ချတဲ့တဆင့်ကန်တိုက်တွေကနေရတယ်လို့ ကြောင့်မြပညာရှင်ဦးတင်ကျော်တန်းကပြောပါတယ
်တကယ်တမ်းပြောမယ်ဆိုရင်စင်ရ600-900လောက်တွေ့ပါတယ်အထင်ရှားဆုံးပြောမယ်ဆိုရင်တော့မိုးမိတ်ဒေတာပေါ့နော်မိုးမိတ်ရဲ့နောက်ခက်ပေါ့အဲဒီစင်မိုင်လောက်กว่าအဲ့ဒီဒေတာမှာစာပြီးထွက်တာပါအဲ့တော့မိုးမိတ်ဟာစင်နဲ့ပတ်သက်ပြီးတော့အရေးကြီးတဲ့ဒေတာတစ်ခုဖြစ်တယ်နောက်တစ်ခုကတော့ကျွန်တော်တော်ဝင်ကြောင်မဲတောင်ဆဲဒီသားမှာလည်းထွက်ပါတယ်နောက်တစ်ခုကတရင်းသာကြီးတိုင်းပေါ့နော်တရင်းသာကြီးမြို့လေးနဲ့ဆယ်မိုင်ကျော်လောက်ဝေးတဲ့တိန်တော်ဆိုတဲ့မိုင်တိန်တော်ဒီသားပေါ့အဲ့မှာကြောင်မီးသွေးတွင်းနေပါလေရှိတယ်ပေါ့အဲ့ဒီတိန်တော်ကလည်းထွက်ပါတယ်နောက်တစ်ခုတောင်ကိုအရှိပဲထန်းပြည်မြို့နယ်မှာလည်းထွက်ပါတယ်နောက်ခုနပြောတဲ့ဗရမားတွေပါတွေ့ရဲ့ကချင်ပြည်နယ်ကတိုင်းမှာလည်းထွက်ပါတယ်နောက် information တွေကျွန်တော်ရထားတာတော့ဥမာလေးရွှေကူဒေသပေါ့အဲ့နားမှာလည်းထွက်တယ်ခင်ဗျအဲ့တော့ကျွန်တော်အဲ့ဒီဒေသအားလုံးကစိန်အရိုင်းတုံးတွေမြင်မှုရဲ့သူတို့တကူတော့ရှိပါတယ်ကျွန်တော်ကပင်မတိုက်ကနေထွက်တာတော့မဟုတ်ဘူး primary deposit လို့ခေါ်တယ်ပင်မတိုက်ဘယ်နားမှာရှိရမရှိဘူးဆိုတာလည်းမသိဘူးမရှိဘူးလို့တော့အများစုကယုံကြည်တယ်ဗမာပြည်ရဲ့ဘူမိဗေဒအခြေအနေရဆိုအဲ့လိုမျိုးမရှိဘူးလို့ယုံကြည်တယ်ဥတွေ့တာတွေကတဆင့်ငန်တိုက်ပေါ့နော်မူလဟာရီတိုက်စားပြီးတော့တဲဆောင်လာပြီးတော့အနေကြကြောက်တယ်မှာပူချရတာပေါ့နော်တော့တွေ့တာကတော့သူကပြောမယ်ဆိုရင်တော့တွေ့တယ်သို့တော့စနစ်တကျမိုင်းအကြီးကြီးတူးလောက်အောင်တော့ရာခိုင်နှုန်းမများဘူးအဲတွေ့တဲ့စိန်တွေကလည်းများသောအားဖြင့် gem quality ဖြစ်ပါတယ်ကျောင်းမြေတန်းဝင်တဲ့စိန်တွေဖြစ်ပါတယ်အဲကျွန်တော် information ချဦးတာတော့လေ7 class 15 class လောက်အထိအရွယ် size ကိုတွေ့ရတယ်လို့ပြောတန်ကြားပါတယ်ကျွန်တော်မမြင်ဘူးလိုက်ဘူးကျွန်တော်မြင်ဘူးတော့5 class ပေါ့4 carat 5 carat ပေါ့နော်အဲ့လိုအရွယ်စားစိန်အရင်တုန်းကပဲမြင်မှုပါဒါပမာပြီမှာထွက်တဲ့စိန်တွေပ
ါဆက်စိန်ရဲ့အယောင်နဲ့နည်းနည်းပြောပြပေးပါဆရာဘာအယောင်တွေတွေ့ရပါလဲ
အယောင်ကလေစိန်ကတော့များသောအားဖြင့်တော့အဝါကနည်းနည်းလေးငွေ့ငွေ့လေးတန်းလေးရှိပါတယ်အဲ့တော့ကျွန်တော်တွေ့ဦးတာတော့အဝါငွေ့ငွေ့တန်းတဲ့စိန်တွေများပါတယ်သို့တော့တွေးပြီးလိုက်လို့ရှိရင်တော့နည်းနည်းလေးအယောင်ဖြော့သွားတယ်ဟိုငကူအရင်တဲ့ဆိုင်နည်းနည်းလေးပူဖြော့တယ်အဲ့လိုမျိုးတွေ့ဦးပါတယ
်
အရင်တည်းကလေတွေ့ဦးတယ်မိုးမိတ်ကစိန်တွေလည်းတွေ့ဦးတယ်ကျွန်တော်သိန်းတော်ကစိန်တွေလည်းတွေ့ဦးတယ်အဲ့လိုတန်းတိုင်းစိန်လည်းတွေ့ဦးတယ်တောင်ဦး east ကစိန်တွေလည်းကျွန်တော်တွေ့ဦးပါတယ်မဆိုးပါဘူးဟိုကြောင်းမြတ်တန်းဝင်စိန်တွေဖြစ်ပါတယ်
now semi precious လို့ခေါ်တဲ့နည်းနည်းအလဲလက်တန်းတံပိုးလည်းရှိတဲ့ကြောက်မြေရတနာကြီးနည်းနည်းပြောပြပေးပါဆင
်အများကြီးထွက်ပါတယ်အများကြီးထွက်တယ်ဆိုတာအတိအကျတော့ဘိုးကုတ်မှာပါဘိုးကုတ်ဒေသလည်းအင်တန်ထူးခြားတယ်ပြောမယ်ဆိုရင်နိုင်ငံနဲ့ရှင်ပြီးပြောမယ်ဆိုဒေသအေရီယာချင်းပါတယ်သို့တော့အေရီယာချင်းချင်းလေးမှာခုနလိုကြောက်မြေတော်တော်ကိုစုံစုံလင်လင်ထွက်တာအဲ့ဒါထူးခြားပါတယ်အလားတူအဲ့လိုမျိုးတွေ့ရနေတာတိတိလင်္ကာပါကျွန်တော်နဲ့တိတိလင်္ကာနဲ့အဲ့ဒါပုံစံတူပါတယ်တိတိလင်္ကာမှာလည်းအဲ့လိုအလားတူနေရာရှိပါတယ်အဲ့တော့ပြောမယ်ဆိုလို့ရှိရင်ဗရမားနီလာချင်းတခြားအရေးကြီးတယ်ပေါ့နော်ဆိုလိုတာခုနပြောတဲ့ semi precious stone ပေါ့ဗရမားနီလာတော့တန်မိုးမကြီးတော့လေတန်မိုးရှိတော့ကြောက်ပေါ့အဲ့ဒါတွေကဥမာဆိုဆိုကျွန်တော်အင်္ဂလိပ်ကို spinel လို့ခေါ်တယ်ပမာလို့တော့အညံ့လို့ခေါ်ပါတယ်ဒါပေမဲ့ပမာလို့နာမည်အညံ့လည်းလေတကယ်ကမပေးတိုင်မရတဲ့ပြည်နဲ့ရထားတဲ့နာမည်ပါသူကဗရမားနဲ့ရှင်လိုက်တဲ့အခါမှာနည်းနည်းလေးပြော့တယ်ဗရမားလောက်မလှလို့အညံ့ဆိုတဲ့နာမည်ကိုပေးထားတာပါအဲ့တော့အညံ့လို့ခေါ်တဲ့ spinel လည်းရှိတယ်ဥရောင်လို့ခေါ်တဲ့ garnet ရှိတယ်ပြောင်ကောင်းစိမ့်လို့ခေါ်တဲ့peridot ရှိတယ်မြပြလို့ခေါ်တဲ့ aquamarine ပေါ့နော်အဲ့ဒါကြီးရှိတယ်နောက်ပြီးတလင်းအမျိုးမျိုးရှိပါတယ်နောက်ဒီပြင်တွင်းတွက်ဒီအနေနဲ့ဆိုလို့ရှိရင်နည်းနည်းရှားပါတဲ့တွင်းတွက်ဒီပါရှိပါတယ်ရှားလည်းရှားပါတယ်လှလည်းလှတယ်တွင်းတွက်ဒီပါမိုးကုတ်မှာအများကြီးထွက်ပါတယ်ပြောမယ်ဆိုကျွန်တော်ခုနပြောတဲ့အတိုင်းပဲကြောက်မြက်အားလုံးနီးပါမိုးကုတ်မှာထွက်ပါတယ်ခုနမြတော့မထွက်ဘူးပေါ့နော်နောက်တကားမိုးကုတ်မှာတော့ကြောက်စိမ်းတော့မထွက်ဘူးနောက်မိုးကုတ်မှာမိုးညင်းနီလာလို့ခေါ်တဲ့ kyanite ပေါ့အဲ့ဒါတော့မထွက်ဘူးကြံနေကြောက်မြက်အားလုံးနီးပါမိုးကုတ်မှာရှိရဲလို့ကျွန်တော်ဆိုလို့ရပါတယ
်အခုလို့မြန်မာပြည်မှာစိမ်းနဲ့ဗရမားနီလာကြောက်စိမ်းတွေလို့အဖိုးတန်ကြောက်တွေကိုရောသူတို့လောက်ဈေးသိမ့်မမြင်ပေမဲ့ကြောက်မြက်တန်းဝင်တဲ့ semi precious တွေကိုပါအများပြားတွေ့ရတာပါဒီကြောက်မြက်အများစုကိုမိုးကုတ်မိုးမိတ်ဒေတာတွေနဲ့ကချင်ပြည်နယ်တွေမှာတွေ့ရတာဖြစ်ပေမဲ့တခြားဒေတာတွေမှာလည်းတွေ့နိုင်ပါတယ်ဘယ်နေရာတွေမှာပါလဲ
ဥပမာဆိုတော့ကျွန်တော်ပြောမယ်ဆိုရင်လူများတိတဲ့မှာကုမဲပေါ့နော်ဟိုမြစ်သားတို့ကုမဲအရှိဘက်ကတောင်ပိုင်းမှာဆိုရင်ကျွန်တော်ခုနပြောတဲ့ aquamarine လို့ခေါ်တဲ့ညပြာတွေထွက်ပါတယ်နောက်ခုနောက်ပိုင်းတွေ့ရှိချက်တွေကကရင်ပြည်နယ်မှာလည်းခရမ်းဆွဲလို့ခေါ်တဲ့ amethyst တွေတော်တော်များများထွက်ပါတယ်အလားတူပဲ iolite လို့ခေါ်တဲ့အညနီလာရင်းနီလာအဲ့တွင်တွက်တွေလည်းထွက်တယ်ခုနပြောတဲ့ညပြာ aquamarine ကိုလည်းကရင်ပြည်နယ်မှာထွက်တာကိုကျွန်တော်တွေ့ရှိပါတယ်အလားတူပဲအညံ့ spinel လည်းကင်ပြင်းနေမှာထွက်တယ်ဂါနဲ့ဥရောင်တွေလည်းကင်ပြင်းနေမှာထွက်ပါတယ်နောက်တစ်ခုကတချို့ဂါနဲ့ စိမ့်အောင်ရှိတဲ့ကားနဲ့တရားကျွန်တော်ပူတာအိုပဲမှလည်းလေထွက်ပါတယ
်ဟုတ်ကဲ့မြန်မာပြည်ရဲ့အနေထားနဲ့ကြည့်မယ်ဆိုလို့ရှင်မြန်မာပြည်အလဲပိုင်းနဲ့ဒီအနောက်တကျောဟိုရခိုင်ပြည်နယ်တို့ဘာလို့မှတော့ချင်းပြည်နယ်တို့ဘာလို့မရှိဘောနော်ကျန်တဲ့အခြေပဲနဲ့မြောက်ဘက်တွေမှာရှိတယ်ပေါ့
ရခိုင်ပြည်နယ်တို့ဘာလို့မှတော့ရခိုင်ပြည်နယ်မှာတော့ကျွန်တော်တို့အဲ့လိုတာမိုးကြီးတဲ့အကြောင်းမျိုးတွေ့တဲ့ information မရှိပါဘူးနောက်အဲ့လိုပဲဗမာပြည်အလဲပိုင်းမှာဆိုရင်တော့ကြေရန်ကြတော့တာမိုးကြီးတဲ့အကြောင်းမျိုးမရှိဘူးကျောင်းမြင့်အနေနဲ့ဆိုဒါပေမဲ့ဘာတွေ့နိုင်လဲဆိုတလင်းမျိုးဝဲတချို့တွေ့နိုင်မယ်နောက်တစ်ခါကျွန်တော်ခုနပြောတဲ့ opel ပေါ့နော် opel တွေ့နိုင်တယ်ဒါပေမဲ့အဲ့ opel ကလည်းကျောင်းမြင့်တန်းဝင်တော့မဟုတ်ဘူးအဲ့ဒါမျိုးတော့တွေ့နိုင်ပါတယ်တွေ့တဲ့ information လည်းရပါတယ
် GSC ကျောင်းမြင့်တန်းတန်းကျောင်းကကျောင်းမြင့်ပညာရှင်ဦးတင်ကျော်တန်းပါနောက်တစ်ပတ်မှာတော့အခိုးရန်ကျောင်းမြင့်တန်းဝင်ကျောက်တွေရဲ့အယောင်အသွေးတွေအကြောင်းကိုပြောပြပေးပါမယ်ဆိုတာကိုတင်ပြရင်းဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်မယ်နော
်။တောက်ခင်မျိုးသက်စီစဉ်တင်ဆက်ပေးနေတဲ့သိပ္ပံနဲ့ဤပညာအစီအစဉ်ကိုနားဆင်ကြကြရတာပါရှင
်။ဒေါ်ရရှင်များရှင်။ဘုံပြင်းနဲ့မော်လမြိုင်မျိုးနဲ့ချောင်းဆုံမြို့သားကတန်လွင်မြစ်ကူတရားကိုအမျိုးသားကောင်းဆောင်ဗိုလ်ချုပ်အောင်ဆန်းကိုဂုဏ်ပြုပြီးအမိပေးဖို့တွေ့တော်ကဆုံးဖြတ်ခဲ့တဲ့အပေါ်မှာဒေသခံတိုင်းသားတွေအကြားမကြင်မနဲ့ကန့်ကွက်တန်တွေထွက်ပေါ်နေပါတယ်။တွေ့တော်ရဲ့ဆုံးဖြတ်ချက်ဟာတိုင်းသားတွေရဲ့အခန်းကဏ္ဍကိုအလေးမထားရကြာနေတယ်ဆိုပြီးတော့လည်းအင်တာနက်လူမှုကွန်ရက်တွေမှာဝေဖန်စရာဖြစ်နေရတာပါ။ဒါဟာတာဝန်ရှိသူတွေဘက်ကစဉ်စဉ်ဆဆမလုပ်ခဲ့တာလား။တိုင်းသားတွေဘက်ကအကဲဆက်လွန်းတာလားဆိုတာတွေကိုတော့ VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်စစ်ဆေးမှဆွေးနွေးမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်1-3-2-3-2-5-5-5 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုချုပ်တင်ပေးဖို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်ကြတဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုချုပ်တင်ပေးဖို့ထားနိုင်တယ်လို့ VOA Facebook စာမျက်နှာမှာလည်းမှတ်ချက်တွေရေးသားပေးဖို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ
။မနက်ဖြန်စနေနေ့ညဓာတ်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်လှည့်ကြဖို့ထမှန်ဖိတ်ခေါ်ပါရစေရှင်။အခုအတန်လွှင့်နေတဲ့တနအိစာအစီအစဉ်အစအဆုံးကိုမြန်မာစံတော်ချိန်ည10:00ကနေ 11:00 အထိနားဆင်နိုင်ပါတယ်။မနက်ဖြန်စနေနေ့မနက်ပိုင်းမှာတော့အခုညပိုင်းမှာနားဆင်ခဲ့ရတဲ့သိပ္ပံနဲ့ဤပညာကန္တာအမျိုးသမီးကန္တာတွေကိုနားဆင်ကြရမှာပါ။အခုတောက်ကြနေညဘက်ထိတ်တန့်ရောက်နိုင်ငံတကာသတင်းအကျဉ်းချုပ်ကိုမတ်ဤတန်စင်ကကြေညာပေးပါအောင်မရှင်
။မြောက်ကိုရီးယားအပေါ်မဟာဗျူဟာကြကြစိတ်ရှည်တီးခံပေးတဲ့မူဝါဒတွေအဆုံးသတ်သွားပြီဖြစ်တာကြောင့်စီးရဲအရရေးယူဖို့နိလန္တာကြံတော့တဲ့အကြောင်းကိုအမေရိကန်နိုင်ငံသားဝင်ကြီး Rex Tillerson ကပြောဆိုလိုက်ပါတယ်။မြောက်ကိုရီးယားအနေနဲ့လုံခြုံပြီးစီးပွားရေးအရအလားအလာကောင်းတာတွေနဲ့အနာဂတ်ကိုဖန်တီးဖို့တခုတည်းသောနိလန်ကနျူကလ িয়ার လက်နက်ထုတ်လုပ်ဖို့ကြိုးပမ်းချက်တွေပယ်ထိန်တဲ့ဒုံးကျည်စမ်းသပ်ပစ်လုပ်မှုတွေနဲ့လူအစုလိုက်ပြုံလိုက်သိစေတဲ့လက်နက်ထုတ်လုပ်မှုတွေဆွလို့ရမယ်ဆိုတာကိုနားလည်ရလိုက်မယ်လို့ဝင်ကြီး Tillerson ကပြောသွားတာဖြစ်ပါတယ်။နယူးယောက်မြို့ကသမ္မတ Trump ပိုင်တဲ့ Trump Tower အဆောက်အဦကြီးကဖုန်းလိုင်းတွေကိုသမ္မတဟောင်းဥပမာကကြားကနေခိုးဝင်နေတယ်ဆိုတော့သမ္မတ Trump ရဲ့ဆွဆွဲချက်အပေါ်အထောက်အထားတွေလုံးဝမပြနိုင်သေးပေမဲ့လည်းသမ္မတရဲ့ပြောကြားချက်အတိုင်းအင်ပီတို့ကဆက်လက်ရည်တည်နေပါတယ်ဖုန်းခိုးနားထောင်တဲ့အဖြစ်ပြက်မဖြစ်ခဲ့ဘူးလို့အထက်နဲ့အောက်လွှတ်တော်နှစ်ခုရဲ့ထောက်လှမ်းရေးကော်မတီဝင်ထိတ်တဲလွှတ်တော်အမတ်တွေကပြောနေပေမဲ့လည်းသမ္မတ Trump ကဖြစ်ခဲ့တယ်လို့အခိုင်အမာဘာကြောင့်ပြောနေလဲဆိုတာကိုစက်တရီနစ်ကအင်ပီတို့သတင်းစာရှင်းလင်းပွဲမှာမေးခွန်းထုတ်ခဲ့ကြပါတယ်မြန်မာနိုင်ငံပါဝင်ရှိတော်အာရှဒေသမှာကမ္ဘာပံကယင်းနှိမ့်နဲ့လောက်ကိုင်းနေတဲ့စီးပွားရေးလုပ်ငန်းတွေကြောင့်အမြေအရသိမ်းဆည်းမှုအထူးအထမပြောင်းရွှေ့ခံရမှုပတ်ဝန်းကျင်ထိခိုက်ပျက်စီးမှုအနေအရတွေနဲ့ရင်ဆိုင်နေရတယ်လို့ဖွံ့ဖြိုးမှုလုပ်ငန်းတွေကိုစောင့်ကြည့်အကဲခတ်နေတဲ့နိုင်ငံတကာအဖွဲ့တစ်ခုကသတိပေးလိုက်ပါတယ်။ကမ္ဘာပံကတဆင့်ခံထောက်ပံ့ပေးတဲ့လုပ်ငန်းတွေကြောင့်စီးရဲမွေးတည်မှုလူမှုရေးမတည်ငြိမ်မှုရာသီဥတုဖောက်ပြန်မှုတွေကိုအားပေးရရောက်တယ်လို့ Inclusive Development International ရဲ့အစီရင်ခံစာမှာထောက်ပြခဲ့တာဖြစ်ပါတယ်။
2019ခုနှစ်မတ်လ18ရက်တောက်ကြနေညပိုင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုမတ်ဤတန်စင်ကြီးညာပေးသွားတာပါဒီညအစီအစဉ်ထုတ်လို့ရမှုကကိုညံဝင်းအောင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Curtis Bynum ဖြစ်ပါတယ်ဘူယိုအမေရိကန်တာရဲ့စနေနေ့မနက်ဖက်အစီအစဉ်တွေကိုတော့မြမစံတော်ချိန်မနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32/40/49တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ဘူယိုကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးထူးတင်ပါတယ်တောရရှင်များနဲ့တော့မြမပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်ကျွန်မခွာမျိုးပါ
This program has come to you from the Voice of America, Washington.